Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရက်2019ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line 2 meter 2532.50 နဲ့လက်လက်မီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတပြေးညီဖန်ယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါရှင်။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်ရဲ့တန်းခတ်ပိတ်ဆို့မှုကိုလက်တုံပြန်နိုင်တယ်လို့ရုရှားဘက်ကပြောဆိုလိုက်ပါတယ်။အမေရိကန်စစ်တပ်မှာတော့လိန်အင်ကာပြောင်းလဲထားသူတွေကိုတာဝန်ထမ်းဆောင်ခွင့်ပေးတော့မှာမဟုတ်ဘူးလို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာတော့နိုင်ငံလုံးဆိုင်ရာတပိတ်ကြီးကိုစတင်လိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင်။
ခုညပိုင်းနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့လက်တလောဗမာပြည်မှာဖြစ်နေတဲ့ H1N1 ရာသီတုတ်ကွေးကူးစက်မှုစောင့်ကြည့်နေရခံရတဲ့ပြည်내နဲ့တိုင်းတွေကတော့
အခုရောင်းနေတာရန်ကုန်တိုင်းတွေကအရေးကြီးပါတယ်ခင်ဗျာကျွန်တော်ဦးစားပေးဆောင်နေပါတယ်နောက်တစ်ခုရေးကြည့်တာ AI တိုင်းနောက်တစ်ခုရေးကြည့်တာပဲခိုးတယ်ကသူကောင်ရေးကြည့်တဲ့တိုင်းတွေ၄ခုပါ
ကျမ်းမာရေးနဲ့အကစားဝင်ကြီးဌာနတာဝန်ရှိသူတို့က VOA ကိုအတည်ပြုပြောကြားခြင်းနဲ့အတူတနင်္လာနေ့တိုင်းဒဝဲမြို့နယ်မှာလည်းကြက်ငှက်တုတ်ကွေးဖြစ်နေတာကိုထိန်းချုပ်ဖို့ကြက်ချံတွေကိုတုတ်တင်ရှင်းလင်းပိုးသတ်ဆေးဖြန်းနေသလိုအစိုးရအခြေခံပညာအစိုးရအကြောင်းတွေကိုလည်းဇွန်လဇူလိုင်လကုန်အထိပိတ်ပေးလိုက်ကြောင်းပြောပြပေးမှာဖြစ်သလိုအမျိုးသားလူ့ခွင့်ရေးကော်မရှင်လုပ်ငန်းတွေမှာအားနည်းချက်တွေရှိနေကြောင်းနဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုထိရောက်အောင်ကာကွယ်ပေးဖို့လွတ်တော်ကိုယ်စားလှယ်တွေရဲ့ဝေဖန်တိုက်တွန်းချက်တွေကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့နေထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုအောင်တို့ကကြေညာပါမယ်ရှင်။
ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရေကော့ဖ်ကရုရှားပေါ်အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တန်းခတ်အရေးယူမှုအသစ်ကိုလက်တုံပြန်သွားနိုင်တယ်လို့ပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတွေကြားဝင်နှောက်ယှက်ခဲ့တယ်ဆိုပြီးအမေရိကန်ဘက်ကထပ်မံပိတ်ဆို့တန်းခတ်တာပါ။မနေ့တုန်းကအောက်လွှတ်တော်မှာပြဋ္ဌာန်းခဲ့တဲ့ဥပဒေမှာတော့သမ္မတဒေါ်နယ်ထရန့်အနေနဲ့ရုရှားပေါ်ပိတ်ဆို့တန်းခတ်ခဲ့တာတွေကိုသမ္မတလုတ်ပိုင်ခွင့်နဲ့ပြန်လျှော့ချတာမျိုးကိုထိန်းချုပ်နိုင်မယ့်အစီအစဉ်တွေကိုလည်းထည့်သွင်းထားပါတယ်။အခုလိုပိတ်ဆို့တန်းခတ်မှုဥပဒေထပ်မံပြဋ္ဌာန်းလိုက်တာဟာရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်လာစေဖို့အဟန့်အတားဖြစ်စေတယ်လို့မစ္စတာရေကော့ကနိုင်ငံပိုင်သတင်းဌာနကနေပြောကြားပါတယ်။တကယ်လို့သာအမေရိကန်လွှတ်တော်အမတ်တွေအနေနဲ့ဒီဥပဒေပြဋ္ဌာန်းမယ်ဆိုရင်အခြေအနေတွေပိုဆိုးလာနိုင်ကြောင်းထရန့်အစိုးရအဖွဲ့ကသတိပေးပြောကြားထားခဲ့တယ်လို့လည်းသူကဆိုပါတယ်။Democrat နဲ့ Republican လွှတ်တော်အမတ်တွေကြားနှစ်ဖက်အပြန်အလှန်ညှိနှိုင်းခဲ့ကြပြီးနောက်လုံထုံးလုံနေအရာကြန့်ကြာခဲ့ပြီးတလအကြာမှာအခုလိုဥပဒေပြဋ္ဌာန်းလိုက်နိုင်တာဖြစ်ပါတယ်
။လေရင်ကပြောင်းလဲထားသူတွေကို American စစ်တပ်တွင်ဘယ်လိုရာထူးနေရာကိုမှတာဝန်ထမ်းဆောင်ခွင့်ပြုတော့မှာမဟုတ်ဘူးလို့ American သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်သမ္မတ Barack Obama အစိုးရလက်ထက်လွန်ခဲ့တဲ့တစ်နှစ်ကျော်ကချမှတ်ခဲ့တဲ့မူဝါဒကိုပြောင်းပြန်လှန်ပစ်လိုက်တာလည်းဖြစ်ပါတယ်။ Twitter လူမှုကွန်ရက်ဆာမျက်နှာမှာရေးသားချက်မှာတော့သမ္မတထရမ့်ကသူ့ရဲ့ဗိုလ်ချုပ်ကြီးတွေနဲ့ဆေးကျွမ်းကျင်သူတွေနဲ့ညှိနှိုင်းတိုင်ပင်ပြီးတဲ့နောက်မှာနိုင်ငံရဲ့လက်နက်ကိုင်တပ်ဖွဲ့တွေအတွင်းလေရင်ကပြောင်းထားသူတွေလက်ခံနေတာကိုသူ့အနေနဲ့အဆုံးသတ်ဖို့ဖြစ်လာရတာလို့ရေးခဲ့ပါတယ်။ကျွန်တော်တို့ရဲ့စစ်တပ်အနေနဲ့အပိဓာန်အောင်ပွဲတွေချင်းချင်းတဲ့ရရှိရေးကိုအာရုံစိုက်ရမှာဖြစ်ပြီးတော့စစ်တပ်ထဲမှာလေရင်ကပြောင်းထားသူတွေကြောင်းပေါ်ပေါက်လာနိုင်တဲ့စေကုသရေးစရိတ်အဆမတန်ကြီးမြင့်မှုတွေနဲ့ပြဿနာတွေနဲ့ဝင်ပြီးနေလို့မရဘူး။ကျေးဇူးတင်ပါတယ်လို့သမ္မတထရမ့်ကရေးသားခဲ့ပါတယ်ခင်ဗျာ။
အမေရိကန်ထက်လွှတ်တော်မှာအရင်သမ္မတဘရက်ကိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေကိုပိတ်ဖြတ်ရင်းနဲ့ပတ်သက်ပြီးဆွေးနွေးကြဖို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်နိုင်ပိုင်းအခြားမှာပဲကျန်းမာရေးဆောင်ရှောက်မှုဥပဒေကိုအစားထိုးဖို့ရည်ရွယ်ရေးဆွဲတဲ့အလုံးစုံပြုပြင်ပြောင်းလဲရေးဥပဒေချက်ကိုတော့အထက်လွှတ်တော်မှာပယ်ချလိုက်ပါတယ်အထက်လွှတ်တော်လူများစုကောင်းဆောင်မစ်ချ်မက်ကော်နဲ့ဦးဆောင်ရေးဆွဲတဲ့ဥပဒေချမ်းကိုအထက်လွှတ်တော်မှာမနစ်အင်ကာနိညကထောက်ခံမဲ43မဲကန့်ကွက်မဲ58မဲနဲ့ပယ်ချတာဖြစ်ပါတယ်။ဒီဥပဒေချမ်းအရဆိုရင်တော့ချွတ်တဲ့သူတွေအတွက်စေကုပေးတဲ့အစီအစဉ်တွေကိုဆက်မပေးဖို့ဝင်ငွေနဲ့သူတွေကျန်းမာရေးအာမခံဝယ်ယူနိုင်ရေးအတွက်အစိုးရကကြက်ခံပေးနေတဲ့စရိတ်ကိုဖြတ်တောက်ဖို့နဲ့ကျန်းမာရေးအာမခံမဝယ်သူတွေကိုအခွန်ကောက်တဲ့အချိန်မှာဒဏ်ချင်းငွေပေးဆောင်တာတွေကိုပယ်ဖြတ်မှာဖြစ်ပါတယ်။Republican Party ဘက်ကနှစ်နဲ့ချီပြီးတော့ကြိုးစားနေတဲ့ Obama Care လို့တည်ကြတဲ့လူတိုင်းလက်လန်းမီစေမဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖြတ်ပြီးအစားထိုးရေးနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းမဲခွဲဆုံးဖြတ်ဖို့ရှိနေတဲ့အထက်မနေ့အင်္ဂါနေ့ကပထမဆုံးမဲခွဲမှုဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းဥပဒေချမ်းနှစ်ခုကိုအတည်ပြုနိုင်ရေးအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ရဲ့ဂျိုးပန်းအထောက်မှုမအောင်မမြင်ဖြစ်ခဲ့ရပြီးတဲ့နောက် လက်ရှိကျန်းမာရေးစောင့်ရှောက်မှုဥပဒေပယ်ဖျက်ရေးအထက်လွှတ်တော်မှစတင်ဆွေးနွေးကြဖို့ဖြစ်လာတာပါလက်ရှိကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းရေးအပေါ်အထက်လွှတ်တော်မှဆွေးနွေးဖို့မဲခွဲတာမှာတော့ Republican လွှတ်တော်အမှတ်2ဦးကကန့်ကွက်ခဲ့တာကြောင့်ထောက်ခံမဲနဲ့ကန့်ကွက်မဲက50-50ဖြစ်နေခဲ့ပြီးဒုတိယသမ္မတ Mike Pence ရဲ့ထောက်ခံမဲနဲ့ဆွေးနွေးဖို့အနိုင်ရခဲ့တာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာပြည်နယ်မှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးစစ်သား26ဦးသေဆုံးခဲ့ပြီး73ဦးဒဏ်ရာရတယ်လို့အာဖဂန်တာဝန်ရှိသူတွေကဒီကနေ့ဗုဒ္ဓဟူးနေ့မှာအတည်ပြုပြောဆိုပါရတယ်။ Kagras KIN တွင်ကအာဖဂန်စစ်တပ်ရဲ့အခြေစိုက်စခန်းတစ်ခုကိုပိတ်မထားပြီးညအချိန်မတော်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဒေါလတ်ဝါဇီရီရဲ့ပြောဆိုချက်ကိုကိုကာပြီးကြေညာချက်မှာဖော်ပြထားပါရယ်။နောက်ဆက်တွဲတိုက်ခိုက်မှုအတွင်းတာလီဘန်တိုက်ခိုက်သမား80လောက်တိုက်ခိုက်သေဆုံးခဲ့တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်။တပုံတွေကိုတိုက်ထုတ်နေတဲ့မြေပြင်တပ်ဖွဲ့တွေကိုလေကြောင်းကနေစစ်ကူတိုက်ပေးနေတယ်လို့ဒဏ်ရာရထားတဲ့စစ်သားတွေကိုလည်းစစ်တပ်ရဟတ်ရင်တွေနဲ့အနီးအနားကစေယုံတွေကိုပို့ဆောင်ပေးနေတယ်လို့လေတပ်ရဲ့ဒေသဆိုင်ရာတပ်မှုတွေကပြောပါရယ်။တာလီဘန်ပြောခွင့်ရတဦးကတော့အာဖဂန်စစ်သား84ဦးကိုချေမွန်းခဲ့ပြီး6ဦးကိုဖမ်းဆီးရမိထားကြောင်းနဲ့စစ်စခန်းကိုသိမ်းပိုက်ခဲ့ကြောင်းပြောပါရယ်။ဒါပေမဲ့နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေကိုတိကျအတည်ပြုနိုင်တဲ့အခြေအနေတော့မရှိသေးပါဘူ
း။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။လိမ်ပိုင်းဆိုင်ရာမတော်မတရားပြုချင်မှုနဲ့ဆွဲဆိုခံထားရတဲ့ဩစတြေးလျကက်သလစ်ဂိုင်းချုပ်ဂျော့ချ်ဘဲဟာဩစတြေးလျတရားရုံးမှာပထမဆုံးအကြိမ်ဖြစ်တက်ရောက်လာပါတယ်။ဂိုင်းချုပ်ဂျော့ချ်ဘဲဟာဗာတီကန်ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့အစိမ့်မြင့်တာဝန်ရှိသူနောက်ပိုယဟမင်းကြီးဖရန်စစ်ရဲ့အနီးကပ်အကြံပေးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။မဲလ်ဘုန်းမြို့ကဒီကနေ့ဗုဒ္ဓဟူးနေ့တရားရုံးချိန်မှာတော့သက်တော် 86 နှစ်အရွယ်ဂိုင်းချုပ်ဖုန်းတော်ကြီးဂျော့ချ်ဘဲဘက်ကဘာမှပြောဆိုခဲ့တာတော့မရှိပါဘူး။လွန်ခဲ့တဲ့နှစ်တွေအတွင်းလူအတော်များပါဝင်ပတ်သက်နေတဲ့လိမ့်မှုဆိုင်ရာရာဇဝတ်မှုနောက်ကျောင်းနေတဲ့သူကိုဆွဲဆိုတာဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့တရားရုံးလုပ်ငန်းစဉ်အတွင်းမှာရှောက်လဲထွက်ဆိုဖို့မလိုအပ်ပေမဲ့လို့လဲဂိုင်းချုပ်ဂျော့ချ်ဘဲအနေနဲ့တော့ဆွဲဆိုချက်တွေနဲ့ပတ်သက်ပြီးအပြစ်မရှိကြောင်းရှောက်လဲမှာဖြစ်တယ်လို့သူ့ရဲ့ရှေ့နေရောဘတ်ရစ်စတာကတရားရုံးကိုပြောပါတယ်။ဆယ်စုနှစ်တင်တဲ့ချီချမ်းမြင့်ခဲ့ပြီးဖြစ်တဲ့လိမ့်ပိုင်းဆိုင်ရာထိပါစော်ကားမှုဆိုင်ရာအရှုပ်တော်ပုံမှာပါဝင်ပတ်သက်ပါတယ်ဆိုတဲ့ဆွဆွဲချက်နဲ့ရင်ဆိုင်နေရတဲ့ဂိုင်းချုပ်ဂျော့ချ်ဘဲဟာ2014ခုနှစ်ကတည်းကဗာတီကန်ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့ဗန္ဓာရေးမှုအဖြစ်တာဝန်ယူထားသူဖြစ်ပါတယ်။ရိုမန်ကက်သလစ်ကျောင်းတော်ရဲ့အရေးပါဆုံးတာဝန်ရှိသူတဦးအနေနဲ့အခုလိုဆွဲဆိုခံရတာဟာဆိုရင်လည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ကက်သလစ်သာသနာပိုင်ပိုယဟမင်းကြီးဖရန်စစ်ကတော့ဂိုင်းချုပ်ဖုန်းတော်ကြီးဂျော့ချ်ဘဲကိုတာဝန်ကနေဖယ်ရှားခြင်းမပြုဘဲတာဝန်ကနေပြက်ကွက်ခွင့်ပေးထားတဲ့အတွက်ဂိုင်းချုပ်အနေနဲ့ဆွဲဆိုချက်တွေကိုရင်ဆိုင်ဖြေရှင်းဖို့ဩစတြေးလျကိုတွားရောက်နိုင်တာဖြစ်ပါတယ်။ဂျော့ချ်ဘဲကတော့အောက်တိုဘာလ6ရက်နေ့မှာနောက်တစ်ကြိမ်တရားရုံးချိန်ထားပါတယ်ရှင
်။ဗင်နီဇွဲလားနိုင်ငံရဲ့တိုင်းပြည်ပြည်ပလွတ်တော်ခေါ်ယူနိုင်ရေးအတွက်ကျင်းပမဲ့ဆန္ဒမေးပွဲကိုသမ္မတနီကိုလတ်စ်မာဒူရိုဘက်ကဖျက်သိမ်းပေးရေးဖိအားပေးဖို့ရည်ရွယ်တဲ့နှစ်ရက်ကြာနိုင်ငံတော်ဝန်တပိတ်ကြီးကိုအတိုက်ခံအင်အားစုတွေကစတင်လိုက်ပါပြီ။ဇူလိုင်လ30ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ဆန္ဒမေးပွဲကိုသမ္မတမာဒူရိုဘက်ကဖျက်သိမ်းပေးရေးနောက်ဆုံးဖိအားပေးဆောင်ရွက်တဲ့အနေနဲ့နှစ်ရက်ကြာတပိတ်အပြီးသတ်အဖြစ်လာမယ့်တောက်ကြနေ့မှာတော့မြူရောကာရာကက်စ်မှာလူမှုဆန္ဒပြချီတက်ပွဲကျင်းပမှာပါဗင်နီဇွဲလားနိုင်ငံပြည်လည်တည်ငြိမ်ရေးအတွက်အဆိုပြုထားတယ်လို့တိုင်းပြည်ပြည်ပလွတ်တော်ခေါ်ယူဖို့လိုအပ်တယ်လို့သမရကပြောပါရယ်ဗင်နီဇွဲလားနိုင်ငံမှာဧပြီလကစလို့ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကြားနေ့စဉ်နီးပါးစတိုက်ဆိုးတယ်လို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတာပါဆန္ဒပြမှုတွေစတင်ခဲ့ခြင်းကလေးကဆိုရင်တေဆုံးမှုတရားကျော်ရှိနေပြီးတော့ထောင်ထဲချီတန်းရရပါတယ်သမရမာဒူရိုကဒီဆန္ဒမဲပေးပွဲကိုအသုံးပြုပြီးအာဏာရှင်အုပ်ချုပ်မှုကိုအသက်သွင်းဖို့ဆောင်ရွက်နေတာလို့အတိုက်ခံတွင်ဘက်ကပြောကြပါရယ်ဆန္ဒပြသူတွေကလမ်းမတွေပေါ်မှာတိုက်ကိုင်းတွေဝါယာကြိုးတွေအမိုက်တွေပရီဘော့ဂါရီနဲ့တားဆီးပိတ်ဆို့ထားကြတယ်လို့ဒီကနေ့ဗုဒ္ဓဟူးနေ့မှာစတင်ပြီး24နှစ်ကြာလှုပ်ခွင်တွေကိုရနာသပိတ်မှောက်တာမှာဗင်နီဇွဲလားပြည်သူတွေပါဝင်လာကြပါရယ်သမရမာဒူရိုကတော့အပြင်းထန်ဆန့်ကျင်မှုတွေကြားကားပဲသူ့ရဲ့အစီအစဉ်ကိုရှေ့ဆက်ဆောင်ရွက်နေတာပါခင်ဗျာ
မော့စလီနေနဲ့ဂျူးတွေအထွတ်မြတ်ထားရာဂျေရုဆလမ်မြို့ကအငင်းဘွားနယ်မြေမှာရှိတဲ့အယ်အဆာဘလီမှာလုံခြုံရေးအတွက်စစ်ဆေးရေးကိရိယာတွေကိုအစ္စရေးဘက်ကဖေရှားလိုက်ုံနဲ့မလုံလောက်ဘူးလို့ပါလက်စတိုင်းတွေကပြောဆိုလိုက်ပါတယ်။ အစ္စရေးတို့ဘက်ကစစ်ဆေးရေးကိရိယာတွေကိုဖယ်ချလိုက်ပြီးနောက်တနေ့မှာပဲကင်မရာတွေနဲ့အစားတို့တက်ဆင်လိုက်ပေမယ်လို့လုံခြုံရေးအစည်းအဝေးတွေတိုးမြှင့်လိုက်တဲ့အပေါ်ပါလက်စတိုင်းတို့ကဒေါသထွက်နေကြဆဲဖြစ်ပါတယ်။ဂျေရုဆလမ်မြို့ကန်တွေချာမှာလည်း El Aqsa Valley မှာဝတ်ပြုဖို့သွားတိုင်းပြဿနာပေါ်နေရတယ်လို့လမ်းတွေပေါ်မှာသူတို့ကလေးတွေလည်းစစ်ဆေးမေးမြန်းခံရတယ်ဆိုပြီးမကြေမနက်ပြောဆိုကြပါတယ်။ကုလသမဂ္ဂရုံးချုပ်မှာတော့အရှိတ်အလဲပိုင်းဆိုင်ရာကုလကိုယ်စားလှယ်ကငြိမ်းချမ်းရေးအတွက်တိုက်တွန်းတောင်းဆိုသွားတယ်လို့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းတန်အမတ်ကလည်းတင်းမာမှုတွေတိုးလာနေပြီဆိုပြီးသတိပေးစကားပြောကြားသွားပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်လောက်ကအစ္စရေးလုံခြုံရေးရဲနှစ်ဦးကိုအာရဗ်တနက်ကင်လူသုံးဦးကတနက်နဲ့ပြစ်တက်ခဲ့ပြီးအကြမ်းဖက်ဆန္ဒပြမှုတွေရဲနှစ်ချီပေါ်ပေါက်လာခဲ့တာပါ။ဒီနောက်မှာတော့အစ္စရေးဘက်ကစစ်ဆေးရေးကိရိယာတွေနဲ့လုံခြုံရေးကင်မရာတွေကိုဂျူးတွေအထွတ်အမြတ်ထားတဲ့တင်ပယ်မောက်ဖျားချောင်းမှာတက်ဆင်လိုက်တာဖြစ်ပါတယ်ရှင်။
အိန္ဒိယနိုင်ငံမှာမိုင်းမြို့ကလူနေအထက်မြင့်ဆောင်းအုံတစ်ခုအင်္ဂါနေ့ကပြိုကျခဲ့တာကြောင့်လူ18ဦးသေဆုံးသွားပါတယ်။အပျက်စီးပုံနဲ့အောက်မှာအသက်ရှင်ကျန်ရနေသူတွေကိုရှာဖွေကယ်ဆယ်ရေးလုပ်သားတွေညလုံးပေါက်ရှာဖွေရမှာနောက်ထပ်လူတွေလောင်းနေတွေ့ခဲ့ကြပါတယ်။ Get Cooper ရက်ကအဲ့ဒီဆောင်းအုံပြိုကျတဲ့အချိန်မှာပြင်ဆင်မောမှန်မှုတွေလုပ်နေတဲ့အချိန်ဖြစ်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်အခုလိုပြိုကျခဲ့တဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။တချိန်တည်းမှာပဲနိုင်ငံအရှေ့ပိုင်းကိုကတာရက်ကတက်တန်းနှစ်တရာရှိပြီဖြစ်တဲ့အဆောက်အုံတစ်စိတ်တစ်ပိုင်းအင်္ဂါနေ့မှာပြုကျခဲ့တာကြောင့်လူနှစ်ဦးထက်မနည်းသေဆုံးသွားပါတယ်။အိန္ဒိယနိုင်ငံမှာအဆောက်အုံတွေပြုကျလေရှိပြီးအထူးသဖြင့်မိုးရွာသည့်ကာလဖြစ်တဲ့ဇွန်နဲ့စက်တင်ဘာလကြားမှာဖြစ်ပျက်လေရှိပါတယ်။အဆောက်အုံကန်ထရိုက်တရာတင်းကြပ်မှုမရှိတဲ့ဥပဒေကိုအခွင့်အကောင်းယူပြီးတော့ဆောက်လုပ်ရေးမှာစံချိန်မမီတဲ့ပစ္စည်းတွေအသုံးပြုသလိုခွင့်ပြုချက်မရှိဘဲတိုက်ခန်းအလို့တွေထပ်တိုးပြီးတော့တိဆောက်လေရှိပါတယ်ခင်ဗျာ။
အီတလီနိုင်ငံရင်းဆိုင်ဖြည့်ရှင်းနေရတဲ့မြေထဲပင်လယ်ကနေရွှေပြောင်းဝင်ရောက်လာသူတွေကိစ္စကိုကူညီတဲ့အနေနဲ့ဥရောပကော်မရှင်ကအီတလီကိုနောက်ထပ်ဒေါ်လာ116သန်းပေးအပ်ဖို့ကတိပြုလိုက်ပါတယ်။အီတလီအာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဥရောပကော်မရှင်ရဲ့အထူးဆက်ဆံရေးအဖွဲ့ကိုလည်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာဖွဲ့စည်းမှာဖြစ်ပါတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌကအီတလီဝန်ကြီးချုပ်ကိုအသိပေးပြောဆိုခဲ့ပါတယ်ရှင
်။
ပုထုနေညာပိုင်းထိတ်တန်းရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်နဲ့ကိုအောင်အောင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ရှင်။အခုဇူလိုင်လထဲမှာပဲတနိုင်ငံလုံးမှာရာသီတုတ်ကွေးရောဂါ H1N1 virus ပိုးတွေ့ရသူအယောက်20ရှိလာပြီးဒီရောဂါကြောင့်သေဆုံးသူ3ဦးရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါတယ်။ဒီကနေ့ဇူလိုင်လ26ရက်မနေ့ပိုင်းမှာ H1N1 ကြောင့်ရန်ကုန်ပြည်သူ့ဆေးရုံကြီးမှာဆေးကုသမှုခံယူနေတဲ့လူနာတဦးထပ်မံသေဆုံးသွားပြီးရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အနည်းဆုံးတစ်လလောက်အချိန်ယူရမှာဖြစ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်။သတင်းပြည်စုံကိုဆက်သွယ်ဆောင်ရွက်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
ဒီကနေ့ဇူလိုင်လ26ရက်နေ့မနက်ပိုင်းကရာသီတုတ်ကွေးရောဂါ H1N1 နဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးကလူနာတူထပ်ပြီးသေဆုံးသွားခဲ့ပြီးအခုဇူလိုင်လထဲမှာရာသီတုတ်ကွေးရောဂါ H1N1 virus ပိုးကူးစက်ခံထားရသူအယောက်20ရှိသွားပြီလို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOE ကိုပြောပါတယ
်။အားလုံး H1N1 တွေ့ပြီပေါ့နော်အခုဇူလိုင်လထဲမှာ H1N1 ကြီးပဲက20ရောက်20ဟို H3N2 ဆိုရှိတယ်အဲ့ဒါ seasonal flu ပဲဒီ pandemic strain မဟုတ်ဘူး H3 တရားဆိုတော့တကယ်တမ်းဆိုတော့20ပဲ20ပဲဗျအဲ့ဒါဒီနေ့အဲ့ဒီရန်ကုန်ဆေးရုံကြီးမှာဖြာပုံးအတယောက်ဆုံးသွားပါတယ်အရာဆေးရုံအရာရက်ပို့လိုက်တဲ့ဟာအဲ့ဒါပါပြီးတော့ကြောပါပဲဟိုချင်းပြည်နယ်မှာဆုံးတဲ့ကလေးတွေကပိုးမတွေ့ဘူးခင်ဗျအခုစဉ်းစားသတင်းထုတ်ပြန်ထားတဲ့ချင်းပြည်နယ်ကမတူတူရဆုံးသွားတယ်ဆိုတော့တရားကပိုးမတွေ့ပါဘူ
းရာသီတုတ်ကွေးရောဂါ H1N1 ကြောင့်သေဆုံးသူ3ဦးရှိသွားပြီဖြစ်ပြီးကျမ်းမာရေးဝန်ကြီးဌာနကကနအူးပိုင်းကထုတ်ပြန်ခဲ့သလိုချင်းပြည်နယ်မတူပီမြို့ကလူနာကလေးငယ်ဟာ H1N1 ကြောင့်သေဆုံးခဲ့တာမဟုတ်ဘူးလို့ဆိုပါတယ်။ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုကိုထိန်းချုပ်နိုင်ဖို့အနည်းဆုံးတစ်လလောက်အချိန်ယူရမှာဖြစ်တယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ
်။ထိန်းချုပ်အောင်ဘယ်တော့လုပ်မလဲဆိုတော့အနည်းဆုံးတစ်ခါမှလည်းတစ်လတော့ကြာအောင်ပဲတစ်လတော့ကြာအောင်ပဲသူရဲ့ဆဲဆဲကိုလူတစ်ယောက်တစ်ယောက်ဆိုတော့ဆဲတစ်ယောက်စောင့်ကြည့်ရဆိုတော့ထပ်မပြောဘူးအနည်းဆုံးတစ်လတော့ကျွန်တော်တို့စူးစမ်းပြီးလုပ်အောင်ပဲ
လက်ရှိမှာ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်၊ပဲခူးတိုင်း၊အေရီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပါတယ်။ Influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာ့ကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါ။မြန်မာပြည်မှာတော့ဒီရောဂါဟာ2000ခုနှစ်ကတည်းကစတင်ဝင်ရောက်ခဲ့တာဖြစ်ပြီးအခုလိုလူသေဆုံးတာမျိုးမရှိခဲ့ပါဘူး။ဒီနှစ်ထဲရာသီတုတ်ကွေးရောဂါကြောင့်သေဆုံးသူတွေကိုစစ်ဆေးကြည့်တဲ့အခါ H1N1 virus ပိုးတစ်ခုတည်းကြောင့်မဟုတ်ဘဲ bacteria pneumonia ရောဂါကြောင့်မှဖြစ်နိုင်ကြောင်းကောက်ချက်ချနိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးကုသရေးဦးစီးဌာနမှဒေါက်တာတာထွန်းကျော်ကပြောပါတယ်
။ဒီပြညာချင်းဒီ H1N1 ကြောင့်ရေလို့ကံတီကံမပြောဖို့ဟာခက်ခဲရှိပါတယ်။ pneumonia bacteria pneumonia ကြောင့်ရေလို့ကျွန်တော်တို့သိဆုံးရတာလေးလို့ပဲပြောဖို့အကြောင်းအချက်တွေကကျွန်တော်တို့ပြမှာအချက်လေးအပြင်နဲ့ရှိပါတယ်ခင်ဗျာ။အဲ့တော့ H1N1 positive တော့ဖြစ်ပါတယ်သို့တော်လည်း H1N1 တစ်ခုတည်းချောက်ဒီဖုန်းတာမျိုးတော့မဟုတ်ဘူးလို့ပဲကျွန်တော်တို့အဲ့လိုမျိုးပဲသုံးသပ်ပါတယ်။ဒါဖြစ်လို့ဆိုတော့တခြား bacteria ပိုးတွေလည်းတော့ဒီသေဆုံးသွားတဲ့လူနာတွေဒီကနေရောအခုဆေးရုံတက်နေတဲ့လူနာတွေဒီကနေရောကျွန်တော်တို့မွေးယူလို့အများကြီးတွေ့ရပါတယ်ခင်ဗျာ။ဒါကြောင့်ဒီ pneumonia ဒီတော့ bacteria pneumonia အများဆုံးဖြစ်နေတာကျွန်တော်တို့တွေ့ရပါတယ်။
ရာသီသုတ်ကွေးရောဂါဖြစ်ပွားမှုကိုထိန်းချုပ်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဤပညာအထောက်အကူရယူပြီးဆောင်ရွက်နေသလိုရန်ကုန်ပြည်သူ့ဆေးရုံကြီးမြောက်ဥကလာဝေဘာကြီးဆေးရုံကြီးနဲ့အခြားပြည်သူ့ဆေးရုံတွေမှာလည်း H1N1 ကူးစက်ခံရတဲ့လူနာတွေကိုကုသပေးနိုင်ဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ရာသီသုတ်ကွေးရောဂါ H1N1 ဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3သန်းကနေ5သန်းအထိဖြစ်ပွားလေ့ရှိပြီးလူဦးရေ2သိန်းခွဲကနေ5သိန်းအထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီသုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူကာလာရီမှာဖြစ်ပွားလေ့ရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကသစင်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာချေတဲ့အခါတစ်ခါသုံးနှာခေါင်းစီးဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြားနဲ့ဆေးကြောတာလူထူထပ်တဲ့နေရာတွေကိုတွားလာတာကိုရှောင်ကျဉ်တာအပြင်ကိုယ်အနီးမှာတစုံတစ်ယောက်သုတ်ကွေးရောဂါဖြစ်ပွားတယ်လို့တန်တရာရှိရင်နီးစပ်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါသေးရှင
်။မမြင့်မြင့်ခိုင်ပြောပြခဲ့တာပါရှင်။အခုလိုမြန်မာနိုင်ငံမှာလက်တလောဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးကူးစက်ရောဂါကိုကာကွယ်ထိန်းချုပ်နိုင်ရေးအတွက်ကျန်းမာရေးဦးစီးဌာနကချင်းပြည်နယ်အပါအဝင်ရန်ကုန်ပဲခူးအေရီတိုင်းတွေကိုအထူးစောင့်ကြပ်ကြည့်ရှုနေတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနတာဝန်ရှိသူတဦးကပြောပါရယ်။ဘယ်ဒေသတွေကိုအဓိကထားစောင့်ကြည့်နေသလဲလို့ VOA Wine.da ကိုညာဝဲအောင်ကမေးမြန်းရမှာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကအခုလိုစတင်ဖြေကြားပါရယ်။
အဒီကတော့ဘောနော်စောစခေတုန်းကချင်းမြေဖြစ်တယ်ဗောအခုတော့ရန်ကုန်တိုင်းဒေသကြီးအရေးကြီးပါတယ်ခင်ဗျကျွန်တော်ဦးစားပေးဆိုဆောင်းနေပါတယ်နောက်တစ်ခုရေးကြီးတာအေရဝတီနောက်တစ်ခုရေးကြီးတာပဲခိုးတယ်ခင်ဗျသူလူပေါင်းရေးကြီးတဲ့တိုင်းမျိုးတွေ၄ခုပ
ါဟုတ်ကဲ့ပထမဆုံးစားဖြစ်တဲ့ဒီချင်းပြည်နယ်မတူပီမြို့မှာဓာတ်ခွဲခန်းအတီးပြုတ်ချက်တွေအရာဗောနော်လူနာ၁၀ဦးဗော
ဟုတ်ကဲ့
ဆရာတို့ဘယ်လိုများဆက်ပြီးတော့လှုပ်ထားပါသလဲ
ချင်းပြည်နယ်က၁၀ဦးကအားလုံးကဆုံးတယ်ခင်ဗျဘုံမှုတွေH1N1 မတွေ့ဘူးပေါ့
။ဟုတ်ကဲ့အဲ့တော့ဆရာတို့ကူးစက်ယောဂါတိုက်ဖြတ်ရေးအနေနဲ့ပေါ့လေဟိုလူနာရီရဲ့ယောဂါလက္ခဏာအခြေအနေစောင့်ကြည့်အတီးပြုတ်တဲ့အဆင့်နဲ့ဒီ left confirmation ပေါ့ဓာခွဲကန်းဒီမှာစမ်းသပ်အစစ်ဆေးပြီးတော့အတီးပြုတ်တဲ့အနေထားပေါ့ဘယ်လိုတွေဆောင်ရွက်နေပါသလဲခင်ဗျ
ဟုတ်ကဲ့အခုကျွန်တော်တို့ကလေဟိုပေါ့ community based ရှိတယ် hospital based နှစ်ခုရှိပါလေဓာခွဲစစ်ဆေးတဲ့ခါမှာလေ community based ဆိုတာ community ရဲ့မှာဆိုတာကရက်ွက်တွေခြေရတဲ့မှာနောက်ပြီးတော့ဆိုပြီးတော့တကွေးနဲ့တန်ရရှိရလူလာဆိုရင်လည်းကျွန်တော်တို့ကဒီသက်ဆိုင်ရာမြို့နယ်ကျောင်းအယူဌာနမှူးပေါ့နော်အဲ့ဒီဌာနကနေပြီးတော့မှတရင်ပို့တဲ့ခဏရှိပါတယ်တရင်ရရင်ကျွန်တော်တို့ကအဲ့ဒီသက်ဆိုင်ရာမြို့နယ်ကျောင်းအယူဌာနတန်းကြတာကြီးပြီးတော့ကျောင်းအယူဌာနကသွားပြီးတော့ rapid response team ဆိုပြီးတော့ဆွတ်လိုက်ပါတယ်ဆွတ်ပြီးရင်သူကအဲ့ဒီလူကတော့ဆက်ဆေးပေးရပါတယ်ဆက်ဆေးပြီးမှတခွင့်မူလာယူတာရှိပါတယ်နောက်တစ်ခုက hospital base ပေါ့ကျောင်းမှာဖြစ်တဲ့ခါမှာလည်းဖြန်းလာပြီးတော့ချောင်းဆိုးတဲ့ပိုင်းကဆိုရင်အဲဆိုရင်ကျွန်တော်တို့ကကျောင်းမှာသက်ဆိုင်ရာဆရာဝန်တွေလည်းပြီးတော့ဒီအရည်တကွေးမှာဖြစ်နေမလားဆိုပြီးတော့ကြည့်ပြီးတော့မှနမူနာတခွင်းနမူနာယူတာရှိပါတယ်
။ဟိုကျွန်တော်တို့သတိထားမိတာကအရင်တုန်းကဆိုရင်လေဒီကူးစက်မြန်ယောဂါတခုခုကြုံလာရတဲ့အခါမျိုးမှာဒီမြန်မာနိုင်ငံကိုဝင်ပေါက်တွေဖြစ်တဲ့လေစိတ်တို့ဟလာတင်းမောစိတ်တို့လိုနေရာမျိုးမှာဟလာစောင့်ကြည့်စစ်ဆေးမှုတွေပေါ့ရှိခဲ့တာတွေ့ရပါတယ်။ဒီတစ်ခေါက်မှာရောဘယ်နေရာတွေမှာဘလို့ဆောင်ရွက်ထားတာရှိပါလဲ။
အခုကျွန်တော်တို့ဒီ white shop entry ပေါ့နော်ဝင်ပေါက်ဖက်ပေါက်တွေပေါ့ကျေနပ်တော့ကိုယ့်စီကိုဝင်လာတဲ့လူကျွန်တော်ကအခြားစစ်ဆေးပေးရပါတယ်။ဒီခါကျတော့ကိုယ်နိုင်ငံထွက်မဲ့လူကိုလည်းကျွန်တော်စစ်ဆေးပေးပါတယ်။အဲ့ဒါတော့ဆိုတာလေစိတ်ထွက်ပေါက်တွေ၊ရေစိတ်ထွက်ပေါက်တွေ၊ကားလမ်းထွက်ပေါက်တွေ၊လေတင်ရဖြာလမ်းတွေမှာကျွန်တော်တို့ကျွန်မဝင်လာနေရကျွန်တော်ထွက်မဲ့လူကိုလည်းဖြားရှိမရှိစစ်ဆေးပါတယ်။ရှိတယ်ဆိုရင်ကျွန်တော်တို့တကွေးလာဆိုရင်ပို့ရင်ကျွန်တော်ကအပြင်ကိုမဆွတ်နိုင်ဘူးဒီလိုမျိုးလုပ်ရပါတယ်။အဲ့ဒါလည်းလုပ်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့နောက်တစ်ခုကလေဆရာအဲ့ဒီမှာဒီလူနာတွေရဲ့ယောဂါကိုအတီးပြုတ်နိုင်ဖို့ဓာခွဲခန်းတွေရောအလုံလောက် ပြင်ဆင်ထားနိုင်ပါရဲ့လားခင်ဗျ။ဟု
တ်ကဲ့အဓိကကျွန်တော်တို့ကတော့ပြည်သူ့ကျန်းမာရေးဆိုင်ရာခွင့်ရနာရန်ကုန်မှာရှိပါတယ် National Health Level ရှိလို့ခေါ်ပါတယ်ဒီတကွေးရောဂါပိုးစစ်ဆေးတာလေအဲ့ဒီကလည်းအဓိကလုပ်ပါတယ်ခင်ဗျ။ကျွန်တော်ပြင်ပတဲ့ခွဲရည်မသုံးဘူးဆေးရုံတခွဲနေမသုံးဘူးကျွန်တော် Laboratory Specimen နဲ့ Forensic ဆက်ခေါ်ပါတယ်နှာခေါင်းတုတ်ပတ်ခေါ်တာပေါ့နှာခေါင်းနဲ့အခက်ခဲတဲ့ဂလိုင်းတွေကဆက်ပြီးယူပါတယ်ရန်ကုန်မှာရှိသောမွန်ကွန်တိုင်းလမ်းမှာရှိသော National Health Laboratory မှာပဲဖြစ်ပါတယ်ခင်ဗျာ။ဒေါ်စရအနေထားကြတော့လုံလောက်မှုတော့ရှိပါတယ်။ဟုတ်ကဲ့
။အကယ်၍ပေါ့ဒီ H1N1 ကူးစက်ရောဂါတကယ်တွေ့လာရင်အဲ့ဒီလူနာရောကုသဖို့အတွက်လိုအပ်တဲ့ဆေးဝါးနဲ့ရောဂါကာကွယ်ပစ္စည်းတွေရောဆရာတို့စီမှာအလုံလောက်ရှိပါလား
။အခုဆိုရင်ကျွန်တော်တို့ကကုသတဲ့ဆေးရတော့ဘာနဲ့ဆိုတော့လေကုသတဲ့ဆေးဒီ symptom တွေပဲများတယ်။ Tamiflu ပါလို့ရှိတော့များလေဟို60နာရီပင်ကုမထိရောက်တယ်လေလေချင်းအကြောပိုင်းမထီရဘူး။သူကဟိုတခုဆရာဝန်ကြီးတွေကအန်တီဗိုင်းရပ်ဒရက်စ်တွေအားမကူဘူး။အဓိကအသက်ရှူရက်စပီရေတာပေါ့နော်။အသက်ရှူကြောင်ဟိုအသက်ရှူအားကူတဲ့ကိရိယာတွေလိုတယ်။နောက် ICU equipment တွေလိုတယ် intensive ပေါ့နော်။ချက်မှတ်ပူတာတဲ့ CPC တွေလိုတယ်။နောက်တစ်ခုကဝင်ကုသမယ်ချက်မှတ်ဝင်နှန်းတွေအတွက်လိုအပ်တဲ့ကာကွယ်ပစ္စည်းတွေက NNDF mask တွေ personal protective equipment တွေ antiseptic တွေအဲ့ဒါတွေအပြည့်အစုံရှိပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့။ဒေါက်တာတန်းထွန်းအောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဂျမ်းမာရီနဲ့အာကစားဝန်ကြီးဌာနပြည်သူ့ဂျမ်းမာရီဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်ထွန်းအောင်ကိုကိုညာဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါရှင်မြန်မာနိုင်ငံတောင်ပိုင်းတနင်္သာရီတိုင်းဒေသကြီးကတဝဲမြို့နယ်ကကြက်ချံတွေမှာကြက်တွေထောင်နေချီသေဆုံးနေတာကြောင့်စတင်ဖြစ်ပွားရာကြက်ချံကကြက်ကောင်ရေ9000ကိုစနစ်တကျတုတ်တင်မြေမြုပ်ပြီးဖြစ်တယ်လို့ကြံတဲ့ကြက်ချံတွေကိုလည်းပိုးသက်စီဖြန်းတာအပါအဝင်လိုအပ်တယ်လို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းတနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်အဲ့ဒီကြေညာချက်မှာပဲယောဂါကူးစက်ဧရိယာဖြစ်သတ်မှတ်ထားတဲ့နေရာမှာကြက်ဘဲစားသုံးမှုရောင်းချမှုနဲ့တည်ယူမှုတွေကိုလည်းတားမြစ်ထားကြောင်းဖော်ပြပါရှိပါတယ်။ကြေညာချက်ကိုမလိုက်နိုင်ရင်ထိရောက်စွာအရေးယူမှာဖြစ်တဲ့အကြောင်းကိုလည်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOE သတင်းတောက်မတ်အေအေမာကသတင်းပေးပို့ထားပါရှင်
။တနင်္လာနေ့တိုင်းထိသိရက်ွက်တွင်မှပြီးခဲ့တဲ့တပတ်ခန့်ကစပြီးကြက်တွေထောင်ကနန်းလောက်ထိအသေးပြောက်တွေရှိနေတဲ့အတွက်ကျက်တေများကိုဓာတ်ခွဲစမ်းသပ်မှုများလုပ်ခဲ့ရတယ်လို့သိရပါတယ်။ဒီနောက်မှာတော့ဇူလိုင်လ25ရက်နေ့ကစပြီးကျက်ချံပိုင်ရှင်6ဦးရဲ့ကျက်မွေးပြူရေးကျက်ချံတွေကကျက်တေနဲ့ကျက်ဥတွေကိုရောင်းချခြင်းတွေမလုပ်ဖို့အတွက်မြို့နယ်စီရင်တာယာရေးကပိတ်ပင်လိုက်တဲ့အကြောင်းကျက်ချံတွေနီးမှနေထိုင်နေတဲ့တဝဲမြို့ကန်တဦးကပြောပြပါတယ်
။ကျက်ချံတွေပြစ်ထားတဲ့မှာဟိုကျက်ရောကဖြစ်လို့ပြတာပေါ့မှရင်ဟိုဒီတော့ဟိုဥမွန်နေကျက်ချံမှာစခလုံးတွေနေကမဟုတ
်ညွှန်ကြားချက်ကိုလိုက်နာတာမရှိတာစစ်ဆေးတွေးရှိရမယ်ဆိုရင်တနင်္လာနေ့တိုင်းစီပင်တာယာရေးဥပဒေအရထိရောက်စွာအရေးယူဆောင်ရွက်သွားမယ်လို့လည်းဆိုထားပါဗျ။လောလောဆယ်မှာတော့ကြက်သားရောင်းဝယ်စားသုံးနေတာတွေတော့ရှိနေသေးဖြစ်ပါတယ်။လောလောဆယ်ဈေးတွေမှာတော့ကြက်သားရောင်းဝယ်စားသုံးနေတာတွေတော့ရှိနေသေးဖြစ်ပါတယ်။တဝဲမျိုးကကြက်ချံတွေမှာအခုလိုမျိုးကြက်တွေထောင်ကနန်းလောက်ထိသေဆုံးနေတဲ့အတွက် H5N1 virus ပိုးတွေတွေ့ရှိရတယ်လို့သတင်းတွေလည်းထွက်ပေါ်နေပေမဲ့အတိအပြုပြောဆိုမဲ့အာဏာပိုင်တွေကတော့ဆက်သွယ်လို့မရသေးပါဘူး။မြန်မာနိုင်ငံတွင်းမှာတော့ယာစီတုတ်ကွေးရောဂါ H1N1virus ပိုးကူးစက်ခံရသူ20လောက်ရှိသွားပြီဖြစ်တယ်လို့သေဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။တဝဲကကြက်ချံတချို့မှာအခုလိုကြက်တွေဆူလိုက်ပြုံလိုက်သေဆုံးမှုကြောင့်အနီးနားဒေသနဲ့ဗိမ့်မြို့တွေမှာပါကြက်မွေးမြူရေးခြံတွေကိုတိုင်းကျမ်းမာရေးဌာနကစစ်ဆေးနေပါတယ်။တဝဲကြက်ချံကကြက်ရောဂါပိုးကိုဓာတ်ခွဲစမ်းသပ်တဲ့ရလတ်မှာတော့ H5N1 ကြက်ငှက်တုတ်ကွေးဖြစ်တယ်ဆိုတာကိုအတည်ပြုရပြီလို့စိုက်ပျိုးရေးနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒေါက်တာထွန်းလွင်က VOE ကိုအတည်ပြုခဲ့ပါတယ်။
လောလောဆယ်အိုက်ကောင်ဖြစ်တဲ့သတင်းကြားလို့သူကြီးတိုင်းဆိုရနဲ့ပေါင်းပြီးတော့စစ်တာသေးတာတွေလို့ဟိုသုတ်တင်တဲ့ဟိုဟာတွေလည်းခြံသုတ်တင်ပေါ့နော်အဲရတွေလုတ်ပြီးပြီးနောက်ဒီလိုမဖြစ်အောင်ဘယ်လိုကာကွယ်စစ်နေဆိုတော့နှိုးတော့ချက်ပေါ့နော်အဲ့လိုမျိုးတွေရဲ့သတင်းစာနေထုတ်ပြန်ပြီးပြီက
ြကြက်ငှက်တုတ်ကွေး H5N1 ဆိုတော့ဓာတ်ခွဲစမ်းသပ်ခန်းအတီဖြစ်ပြီပေါ့အ
ဲ့ဒါတော့သေးကြပြီကဟုတ်ကဲ့အော်
အဲ့ဒီလိုအခြေအနေတွေကြောင့်တနင်္လာနေ့တိုင်းအစိုးရအနေနဲ့လည်းဒဝဲမြို့တွင်ကြက်ဘဲမွေးမြူရေးလုပ်ငန်းဆိုင်ရာသတိပေးချက်တွေထုတ်ပြန်ထားသလိုဒဝဲမြို့နယ်အတွင်းမှာရှိတဲ့အခြေခံပညာအစိုးရကြောင့်အားလုံးကိုလည်းဇူလိုင်လ31ရက်နေ့ထိခေတ္တပိတ်ထားဖို့ကိုလည်းအမိန့်ထုတ်ပြန်ထားပါရရှင်။အခုလူခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်။မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့လုပ်ငန်းတွေမှာအားနည်းမှုတွေရှိနေတဲ့အကြောင်းလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်ကြပါတယ်။လူ့ခွင့်ရေးကော်မရှင်ရဲ့လုပ်ငန်းတွေတိုးတက်လာစေဖို့ပြန်လည်ဖွဲ့စည်းတာတွေ၊ကိုယ်တိုင်ကွင်းစင်းလေ့လာတာတွေလို့ ပြုပြင်ပြောင်းလဲမှုတွေလိုအပ်နေသလိုလူ့အခွင့်အရေးကော်မရှင်အနေနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းမှုတွေအားနည်းနေတာကိုလည်းထောက်ပြကြပါတယ်။လိမ်ပိုင်းဆိုင်ရာအနိုင်ပြုကျင့်မှုအပါအဝင်ကလေးငယ်တွေအပေါ်မှာလူ့အခွင့်အရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်ကာကွယ်ဖို့ကိုလည်းတိုက်တွန်းခဲ့ကြတဲ့အကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မေခါကပြောပြမှာပါရှင်
။ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပြည်တော်စုလွတ်တော်မှာကိုယ်စားလှယ်တွေအခုလိုအကြံပြုခဲ့ကြတာပါ။ကော်မရှင်ရဲ့လုပ်ငန်းတွေမှာအားနည်းမှုတွေရှိနေကြောင်းလွတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်ပါတယ်။တိုင်စာရမှစစ်ဆေးတာမျိုးတွေမလုပ်ဘဲကိုယ်တိုင်စီစစ်ရှာဖွေဖို့ကိုပြည်တော်စုလွတ်တော်ကိုယ်စားလှယ်ဒေါ်ရွှေရွှေစိန်လက်ကအခုလိုပြောသွားတာပါ
။ဝေးလံခေါင်းပါတဲ့ဒေသတွေနောက်ခါမှကျွန်တော်လက်လန်းမမီနိုင်တဲ့ဒေသတွေမှာလူ့အခွင့်အရေးရှုံးဖောက်မှုတွေဘာတွေရှိနေသလဲ။အဲ့ဒီရဲ့အကျိုးဆက်တွေဘာတွေဖြစ်နေသလဲဆိုတာစစ်တမ်းတွေကောက်ယူပြီးတော့မှအများပြည်အောင်ထုတ်ပြန်ရမှာဖြစ်တယ်လို့ကော်မရှင်နေနဲ့လည်းဆောင်ရွက်တင်ပါတယ်တိုင်ကျန်းစာတွေရောက်ရှိမှသာရည်ရွယ်ဆောင်ရွက်တာမျိုးမဟုတ်ဘဲနဲ့တကယ်မြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေတွေကိုကော်မရှင်နေနဲ့ကွင်းစင်းပြီးတော့မှကျမတို့ဒီလူခွင့်ရေးကော်မရှင်နေနဲ့အမှန်တကယ်ဆုံးရှုံးနေတဲ့သူတွေလူနည်းစုတွေထိခိုက်လွယ်တဲ့အုပ်စုတွေကလေးတွေအမျိုးသမီးငယ်တွေလူကုန်မှုခံရတဲ့သူတွေအာရမပြုကျင့်သူတွေအတွက်အထူးအလေးပေးဆောင်ရွက်ပြီးတော့ထူးခြားတဲ့ဆောင်ရွက်မှုတွေပြောင်မြောက်တဲ့ဆောင်ရွက်မှုတွေသူမတူအောင်ဆောင်ရွက်မှုတွေနဲ့ပို့ပြီးတော့မှဆောင်ရွက်တင်ပါတယ်
လုပ်ငန်းလုံဆောင်တာမှာပွင့်လင်းမြင့်တာမှုမရှိတာတွေနဲ့ကော်မရှင်ကိုဒီမိုကရေစီစံနဲ့အညီပြန်လည်ဖွဲ့ဖို့ကိုလည်းဆွေးနွေးကြတဲ့လွှတ်တော်ကိုယ်စားလှယ်အများစုကတင်ပြခဲ့ကြပါတယ်။ကလေးသူငယ်တွေအပေါ်လိမ်ပိုင်းဆိုင်ရာအနိုင်ပြုကျင့်မှုတွေအပါအဝင်ကလေးသူငယ်အခွင့်အရေးချိုးဖောက်မှုတွေကိုထိထိရောက်ရောက်ကာကွယ်တားဆီးဖို့ကိုလည်းတိုက်တွန်းခဲ့ကြပါတယ်။ကော်မရှင်အနေနဲ့အများပြည်သူကိုလူ့အခွင့်အရေးပညာပေးတာအားနည်းတာတွေရှိနေတယ်လို့ဥပဒေချိုးဖောက်သူတွေကိုအရေးယူနိုင်ဖို့တော်ပေးဆောင်ရွက်တာမှလည်းအားနည်းတယ်လို့ဝေဖန်လိုက်တာကတော့ပြည်အောင်စုလွတ်တော်ကိုယ်စားလှယ်တော်မှာခိုင်ပ
ါအများပြည်သူသိပညာအဆင့်တန်းမြင့်တင်ခြင်းနဲ့ခွဲခြားဆက်ဆံမှုပုံသဏ္ဍာန်အလုံးတိုက်ဖြတ်သည့်ကြိုးပမ်းအားထုတ်မှုမြင့်တင်ခြင်းနဲ့ပတ်သက်လို့ကတော့လုံဆောင်မှုအားနည်းနေတယ်လို့ထင်မြင်မိပါတယ်ကော်မရှင်ရဲ့အစီရင်ခံစာအရတချို့ဝန်ကြီးဌာနတွေကကော်မရှင်မင်းမြတ်နဲ့ចောင်းကြစာတွေကိုအပြည့်အဝပြန်မကြားတာတွေတိကျအောင်မဖော်ပြပေရေပူရသဘောပြန်ကြားတာတွေရှိတယ်လို့သိရတဲ့အတွက်ဒီချက်ကိုကော်မရှင်ကမိမိကိုအနှင်းနာတဲ့တာဝန်နဲ့လုပ်ပိုင်ခွင့်များကိုတိတိကျကျကျင့်သုံးဆောင်ရွက်တင်ပါတယ်။ကိုယ်လုပ်ငန်းဆောင်ရွက်တဲ့နေရာမှာဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ရဲ့မျက်နှာကိုမှကြည့်စရာမလိုလွှမ်းမိုးမှုကိုခံစရာမလိုပဲနဲ့အဂတိတရားကင်းရှင်းစွာနဲ့ပြည်သူဘက်ကရပ်တည်ပေးဖို့တိုက်တွန်းချင်ပါတယ်
။လူ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံမျိုးသားလူ့အခွင့်အရေးကော်မရှင်ထံပေးပို့တိုင်ကြားထားတဲ့တိုင်ကြားစာတွေထဲမှာအစိုးရဝန်ကြီးဌာနနဲ့ပတ်သက်တဲ့တိုင်ကြားမှု800နီးပါးရှိခဲ့တယ်လို့တိုင်ကြားတဲ့တိုင်ကြားစာတွေထဲမှာတည်ထဲရေးနဲ့ကာကွယ်ရေးဝန်ကြီးဌာနကတိုင်ကြားမှုအများဆုံးဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ဒီလိုတိုင်ကြားမှုတွေများပေမဲ့ကော်မရှင်ကအရေးယူမှုအားနည်းတာတွေရှိနေလို့ပြီးခဲ့တဲ့2016ဟာတိုင်ကြားမှုအနည်းဆုံးဖြစ်ခဲ့တယ်လို့ဒေါ်မမခိုင်ကကော်မရှင်ထုတ်ပြန်ချက်ကိုကိုးကားကပြောဆိုလိုက်ပါတယ်။ Equality ကလူ့အခွင့်အရေးလှုပ်ရှားသူဦးအောင်မျိုးမင်းကကော်မရှင်အနေနဲ့ပြည်သူအားကိုးတိုက်တဲ့ကော်မရှင်ဖြစ်ဖို့ကန့်သတ်မှုတွေရှိနေတဲ့လူ့အခွင့်အရေးကော်မရှင်ဥပဒေကိုပြင်ဖို့ပြောဆိုလိုက်ပါတယ်။ကော်မရှင်ရဲ့လှုပ်ဆောင်ချက်တွေအပေါ်သူက
တိုင်ကြားမှုတွေလက်ခံပေမဲ့ဒီတိုင်ကြားမှုတွေကိုလူ့အခွင့်ချိုးဖောက်မှုရှိလားမရှိလားသုံးသပ်မယ်။ဒီသက်ဆိုင်ရာဝန်ကြီးဌာနတွေအဲပေးမယ်ဆိုတဲ့လုပ်ငန်းလောက်ပဲလှုပ်ဆောင်နေတယ်။အမှန်တကယ်တော့တကယ်လို့သက်ဆိုင်ရာဝန်ကြီးဌာနကမလှုပ်ဆောင်ဘူးဆိုရင်ကြဘူးပြန်ပြီးတော့တောင်းကြည့်တာနောက်ဆက်တွဲပြန်ပြီးတော့လေ့လာတာလို့အဲ့လိုရှင်ဒီဝန်ကြီးဌာနကိုအတိအကျလွတ်ဆောင်တင်လာရင်လွတ်ဆောင်မှုတွေဆက်ပြီးတော့ဖိအားပေးနိုင်တဲ့လုပ်ငန်းစဉ်တွေမရှိသေးတဲ့ဟာအားနည်းချက်ဖြစ်ပါလေခင်ဗျာဒီကိုယ်တိုင်ကခုနတော့လုတ်ပိုင်လို့နေတိတိကျကျသတ်မှတ်ထားတာမရှိဘဲနဲ့ခွင့်ပြုချက်ယူရတာတွေပြီးလို့ရှင်ဒီထက်ပိုပြီးတော့တင်ပြမှုမှာဒီထက်ပိုပြီးလုတ်ဆောင်ဝင်မပေးထားတဲ့ဥပဒေရှိနေတယ်နောက်တစ်ခါလာတိုင်းမှမဟုတ်ဘဲနဲ့တော်ဝင်ဖြစ်တယ်ငါတို့စုံစမ်းစစ်ပေးရမယ့်အရာတွေဖြစ်တယ်ဆိုရင်စိတ်ဓာတ်မျိုးမရှိတဲ့အားနည်းချက်တွေဒီအတူတွေ့ရပါလားခင်ဗျာ
ဒီလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာအသေးစိတ်ကိုတော့လာမယ့်ဩဂုတ်လတရက်နေ့မှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့လည်းစီစဉ်ထားပါတယ်ရှင
်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့လုပ်ငန်းဆောင်ရွက်မှုတွေပေါ်မှာလွှတ်တော်ဘက်ကတုံ့တက်ထောက်ပြမှုတွေကိုမမေခစူးစီးတင်ပြခဲ့တာပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ်ဇူလိုင်လ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာလူလူနဲ့ကျမရေးအကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ပို့ဆိုတာဥပဒေကိုစာပေစာယူတင်တာမှာအင်္ဂလိပ်လိုဆင်ပါတယ်တရားရုံးမှာရှောက်လဲတာဘာမှလို့ရှောက်လဲရတာဆိုတော့ပရိယစာပိစာယူထဲမှာအင်္ဂလိပ်လိုရေးထားတဲ့စကားလုံးတွေကြက်ပြီးတော့ဆာမူဝက်ဖြစ်လို့အောင်တ
ော့မကြာခင်ရက်ပိုင်းကမှမြန်မာပြည်အလဲခီးစဉ်ကနေပြန်ရောက်လာတဲ့ဥကျော်စံသားရဲ့တုံတက်ချက်တွေကိုနားဆင်ရမှာပါအဲ့ဒီနောက်မှာတော့ဗုဒ္ဓဦးနေတိုင်းနားဆင်နေကြအာကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးလူထုကြမ်းမာရေးအစီအစဉ်နားဆင်ရပါမယ်ရှင်မြန်မာအမျိုးသမီးတွေကြားမှာရင်သားကင်ဆာဖြစ်နှုန်းမြင့်တက်လာတဲ့ဆိုပေမဲ့စောစောစီစီပေါ်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်အသက်အန္တရာယ်ထိခိုက်စေနိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းကင်ဆာဆိုင်ရာအသိပညာပေးလှုပ်ရှားနေတဲ့အဖွဲ့ကဆရာဝန်တွေကိုတွေ့ဆုံမေးမြန်းပြီးဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင်
နာကိစားယောဂဟာကျူတင်ကာကွယ်လို့မရတဲ့ယောဂတစ်ခုဖြစ်တယ်လို့ကျောင်းကျင်သူတွေကပြောကြပါတယ်ယောဂကိုစောစောစီဖို့ထုတ်ကုသခြင်းကသာအထူးအောင်ဆုံးကာကွယ်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဂျင်နာကိစားယောဂကြောင့်အသက်အန္တရာယ်ထိခိုက်မှုတွေကိုရော့ချစေဖို့အတွက်အသက်20ကျော်လာတဲ့အမျိုးသမီးတွေအနေနဲ့မိမိရင်နာမိမိစမ်းသက်စစ်ဆေးမှုတွေကိုလှဆိုင်ပုံမှန်ပြုလုပ်ပေးတင်တယ်လို့ပန်းရောင်နှင်းစီဂျင်နာကင်ဆာလူနာစောင့်ရှောက်ရေးအဖွဲ့ခေါင်းဆောင်ဖြစ်သူဒေါက်တာတော်ခင်သီရီကပြောပါတယ်
ရင်သားကင်ဆာကတော့ဟိုမကကွယ်နိုင်ပါဘူး။သူကတော့ဘယ်သူတွေမှပို့ပြီးတော့ဖြစ်များတယ်ဆိုတာရှိတော့တယ်။မိသူမဆိုအမျိုးသမီးတွေကနော်ဟိုမိသူမဆိုအသက်20အခုကြည့်တွေ့ရ20ကျော်ပေါ့ချို့အခု20အောက်မှာတော့မှရင်သားကင်ဆာတွေ့ရတယ်လို့နော်ဟိုပြောတာလေးရှိလာပါတယ်ကဘာမှာပေါ့။ဟိုဒီမြန်မာနိုင်ငံမှာတော့21နှစ်အစောနော်အငယ်ဆုံးအဲ့လိုကြီးရင်သားကင်ဆာကိုစပြီးတော့တွေ့ရ21နှစ်မှာတွေ့ရတယ်ဟုတ်ကဲ့ဆရာမကြီးပြောရတဲ့အရာကိုတွေ့ရတယ်လို့ရှိပါတယ်။တော့သူကကာကွယ်လို့တော့မရဘူး။အရေးကြီးတာကမိမိရင်သားကမိမိပုံမှန်လာစဉ်ပုံမှန်စမ်းသပ်ခြင်းအားဖြင့်ပဲသူ့ကိုစောစောစီစီသိရှိနိုင်မယ်။အစောဆုံးသိရှိနိုင်မယ်။အဲ့တော့ရင်သားကအမျိုးသမီးတိုင်းကအသက်20ပြည့်ပြီးအမျိုးသမီးတိုင်းကမိမိရင်သားကိုလာစဉ်တော့ရာသီဆလာတဲ့နေရာနေပြီးကဆယ်ရက်မြောက်နေ့ပေါ့။အဲ့လိုအဲ့ဒီနေ့မှာမိမိရင်သားကမိမိစမ်းသပ်ဟုတ်လို့ပါတယ်စမ်းသပ်ကြီးကိုလေတော့ဒီ website တို့ဘာလို့ပါနေပြီးတော့လဲဒါတင်ထားတာရှိပါတယ
်ရင်သားကင်ဆာယောဂါဟာမြန်မာနိုင်ငံနဲ့အရှိတောင်အာရှဒေသတွေမှာအဖြစ်များဆုံးကင်ဆာယောဂါတစ်ခုအဖြစ်ရှိနေပါတယ်ရင်သားကင်ဆာယောဂါကိုပုံမှန်သတိပြုမိစေဖို့နဲ့မိမိကိုယ်ကိုဂရုတစိုက်ကာကွယ်စောင့်ရှောက်နိုင်စေဖို့အတွက်ရှေးရောင်နှင်းစီပန်းရောင်နှင်းစီကင်ဆာအဖွဲ့တွေနဲ့အတူနိုင်ငံတကာမှကျွမ်းကျင်ပညာရှင်တွေပူးပေါင်းပြီး2019ခုနှစ်အရှိတောင်အာရှဒေသဆိုင်ရာရင်သားကင်ဆာဆွေးနွေးပွဲကိုမြန်မာနိုင်ငံမှာပထမဆုံးအနေနဲ့ကျင်းပပြုလုပ်ခဲ့တယ်လို့ရှေးရောင်နှင်းစီကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူပမောက္ခဒေါက်တာဒေါ်ရင်ရင်ထွန်းကပြောပါတယ်
မြန်မာနိုင်ငံမှာလည်းရင်သားကင်ဆာနံပါတ်1ဖြစ်နေတယ်အရှိတောင်အာရှဒေသမှာလည်းနံပါတ်1ပါပဲအဲ့ဒီအတွက်အမျိုးသမီးတွေအားလုံးကရင်သားကင်ဆာကိုစောသည့်ပုံလို့နေပါတယ်ကျောင်းလို့ covid aware ဖြစ်အောင် covid group လောက်အောင်ဆိုပြီးကြတာအဓိကပဲအဲ့ဒီအကြောင်းလေးကိုဆွေးနွေးပါမယ်ပြီးရင်ဘယ်လိုနည်းစီရင်သားကင်ဆာကရှောင်ရှောက်ရေးပေးရလဲဒါအရေးကြီးတဲ့ခန္ဓာပါတယ်ပေါ့နော်ကျောင်းလို့အဲ့ဒီအကြောင်းလေးနှိမ့်ဆက်ပါမယ်ပြီးရင်တော့ဒီနေ့ကတော့ပြီးကြတာကတော့နိုင်ငံတကာကဒီရင်သားကင်ဆာနဲ့ပတ်သက်ပြီးတော့ကုရေဆရာဝန်တွေထိချုပ်ရေးပညာရှင်တွေကအနည်းအားကြိုရောက်တဲ့အဖွဲ့ရှိပါတယ်ကျောင်းလို့အမေရိကန်နိုင်ငံက6ဦးနိုင်ငံကပတ်စီဆိုင်အောင်တူနေဟောင်ကောင်ကဒီအာရှဒေသဆိုင်ရာပေါ့နော်သူကပြုကင်ဆာအထူးပြုနေတာပေါ့နော်ဆိုစီရှင်ရဲ့ဥပဒေလေးရောက်နေပါတယ်
စောစောစီစီပေါ်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့ယောဂါတစ်ခုဖြစ်ပေမဲ့မြန်မာအမျိုးသမီးတွေရဲ့အဆက်ကြောက်ကြီးမားမှုတွေကြောင့်ဆရာဝန်နဲ့ဆွေးနွေးတိုင်ပင်မှုဆုံးဖြတ်တဲ့နေရာမှာနှောင့်နှေးကြံ့ကြာမှုတွေရှိနေပါတယ်မိမိရင်သားကိုမိမိကိုယ်တိုင်ဆန့်သက်စစ်ဆေးပေးမယ်ဆိုရင်ရင်သားအပြောင်းအလဲကိုချက်ချင်းသိရှိနိုင်တာကြောင့်ယောဂါကိုစောစောစီစီပေါ်ထုတ်ကုသတဲ့နေရာမှာအထောက်အကူဖြစ်စေနိုင်တယ်လို့ရှေးရောင်နှင်းစီကင်ဆာဖောင်ဒေးရှင်းနာယကဖြစ်သူပမောက္ခဒေါက်တာဒေါ်မာလာတန်းကပြောပါတယ
်အမျိုးသမီးတွေကကျမတို့အမျိုးသမီးတွေကမြန်မာမျိုးသမီးတွေကအင်တန်ရှက်တတ်ပါတယ်တုံတောင်ဆိုရင်တယောက်ယောက်ဆရာဝန်ပြဖို့ခဲရင်ပါတယ် အဲ့ဒါကြောင့်မလို့မိမိရင်သားမိမိကိုယ်တိုင်စမ်းသပ်တာတော့အကောင်းဆုံးနည်းပဲပေါ့နော်ကိုကကိုကကိုနည်းနည်းလေးမတင်ကြတာလေးတွေ့ပြီဆိုလို့ရှင်နော်ချက်ချင်းပြဖို့လိုအပ်ပါတယ
်ရင်သားကင်ဆာယောဂရဲ့အဆင့်အမျိုးမျိုးရှိတဲ့အထက်ကမှအဆင့်1နဲ့အဆင့်2တွေဟာပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးများတဲ့အဆင့်တွေဖြစ်ပါတယ်ရင်နာမှာအဖူးအချိတ်တွေ့ပြီဆိုတာနဲ့စေကန်းကိုချက်ချင်းသွားရောက်ကုသမှုခံယူတဲ့နယ်လို့တရုတ်ဆောင်တဲ့ဆရာဝန်တဦးဖြစ်သူဒေါက်တာပိုင်ဖြူသူကပြောပါတယ
်အဓိကကတော့ early detection ဖြစ်ဖို့လိုတယ်ပေါ့နော်စောစောစီးစီးကိုသိဖို့လိုတယ်ကိုမှရှိနေပြီဆိုရင်အဲကြောင့်လို့ရင်သားတစ်ဝိုက်မှာအဲ lumps အလိုအဖူးအချိတ်လုံးကွက်ကိုစမ်းမိရခါကြလို့ရှင်ချက်ချင်းစေကန်းသွားပါမချက်ပါနဲ့မကြောက်ပါနဲ့ဒါပဲဆို stage 1 stage 2လောက်ထိသွား 70% ရှိရဲဆိုတော့ stage 2လုံးမှာစောစောစီးစီးသိရင်စောစောစီးစီးကုသလို့ရှင်တပ်ပေါင်းများဆိုတော့ကာကွယ်နိုင်တယ်ပေါ့နော်အဲ့ဒါကြောင့်မလို့ညီမကတော့ဟိုကိုကိုကိုတိပြီဆိုတာနဲ့ဆံဝန်ရှိတန်းသွားဖို့ညီမအကြံပေးချင်ပါတယ
်မြန်မာအမျိုးသမီးတွေကြားထဲမှာရင်သားကင်ဆာယောဂဖြစ်ပွားမှုတွေမြင့်တက်လာနေတယ်ဆိုပေမဲ့စောစောစီးစီးဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်တော့အသက်အန္တရာယ်ထိခိုက်စေနိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇော်ပါ
လူရုကြမ်းမရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါရဲ့ရှင်။အခုလာမယ့်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။ဒေါ်ရရှင်များရှင်။မြန်မာနိုင်ငံမှာ H1N1 ရာသီတုပ်ကွေးကျန်းကပ်တုပ်ကွေးတို့လိုကူးစက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကြုံရလေရှိပါတယ်။ဒီလိုကူးစက်ရောဂါမျိုးတွေကြုံရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလား။မြန်မာနိုင်ငံရဲ့လူလူကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်လို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ဒီတစ်ပတ်မြန်မာအရေးသုံးသပ်ချက်မှာတော့ဥကျော်စံသားရဲ့သုံးသပ်ချက်ကိုကြားကြရမှာပါ VOA ဝိုင်းတော်သားတွေမြန်မာပြည်သွားပြီးပြန်ရောက်လာတိုင်းသူတို့ရဲ့အမြင်သုံးသပ်ချက်တွေကိုမေးမြန်းတင်ပြနေတဲ့ဥကျော်စံသားမကြခင်ကမြန်မာနိုင်ငံကိုအလဲပတ်သွားရောက်ခဲ့ပါတယ်တလှတာခရီးစဉ်အတွင်းဥကျော်စံသားရဲ့မြန်မာနိုင်ငံအတွေ့အကြုံအတွေ့အမြင်တွေကိုဒေါက်ခင်စိုးဝင်းနဲ့ဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
ဥကျော်စံသားကမြန်မာနိုင်ငံကို73နှစ်အတွင်းမှာပေါ့နော်ပထမဆုံးပြန်ပြီးတော့အလဲရောက်ခဲ့တယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေပေါ့လေဘလောက်ပြောင်းလဲလာတယ်လို့သုံးသပ်လို့ရလဲရှင
်ကျွန်တော်ကသတင်းသမားဆိုတော့အမြင်ကိုလည်းပြောရမယ်နောက်ပြီးသူများကိုမေးခဲ့တာလည်းပါမယ်ကြားခဲ့ရတာလည်းပါမယ်ပေါ့ခင်ဗျာအဲ့တော့ကျွန်တော်အမြင်ကိုပထမဆုံးပြောရင်တော့ရန်ကုန်မြို့မှာလမ်းတွေတော်တော်ကောင်းသွားတယ်လို့ပြောရပါလိမ့်မယ်လမ်းအစ်တွေလည်းအများကြီးပေါ်လာတယ်နောက်ပြီးတော့လမ်းတွေဟာလည်းပဲမိုးရင်းဆိုတော့အပေါက်ပြဲတွေမြို့တွင်းမှာပေါ့လေအပေါက်ပြဲတွေသိပ်မရှိဘဲနဲ့လမ်းနယ်တွေသတ်မှတ်ပြီးတော့ဘင်းသားကလည်း platform တွေလုထားတော့တော်လေးတွေးရပါတယ်ခင်ဗျာဒါပေမဲ့တစ်ချိန်တည်းမှာပဲလမ်းမှာမော်တော်ကားတွေသိပ်များလာတယ်လူတွေနည်းနည်းလည်းအန်ဒီရဲ့ကင်းကင်းနဲ့လမ်းဖြတ်ကူးတော့တော်လေးကျူးစားရတယ်ဆိုတာကိုတွေးရပါတယ
်ဒါကတော့ဥကျော်စံသားရဲ့အမြင်ပေါ့နော်အားလုံးကိုခြုံပြီးတော့သုံးသပ်လိုက်တာပေါ့နော်နိုင်ငံရေးအရာပြောမယ်ဆိုရင်ရော
ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်နေပြီဆိုတော့လူတွေဟာလွတ်လပ်မှုကိုပူပြီးတော့ခံစားနေရသလားဆိုတာကိုကျွန်တော်စဉ်းစားကြည့်ပါတယ်အစိုးရဆိုတာကြောက်စရာမဟုတ်တော့ဘူးဆိုတော့အမြင်မျိုးဖြစ်လာတယ်လို့ဒေါန်ဆန်းစုကြည်ရဲ့ဒါနိုင်ငံတော်အခြေပြမင်ကုန်းမှာပြောပြတာကိုကျွန်တော်သတိရပါတယ်တကယ်လည်းပဲသူတို့ဟာပူပြီးလွတ်လွတ်လပ်လပ်ပြောကြဆိုကြဆက်ဆံကြတာကိုတော့တွေးရပါတယ်နိုင်ငံရေးကိုလည်းသူတို့လက်ဖက်ဆိုင်တွေမှာနေရာတကာမှာသူတို့ပြောကြပါတယ်သို့တော်လည်းပဲသတင်းသမားတယောက်အနေနဲ့ကြည့်တော့ကျွန်တော်တို့ရဲ့တိုင်းတာတဲ့လွတ်လပ်မှုကတော့သိပ်ပြီးတော့မပြည့်ဆုံးသေးဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်သတင်းသမားတွေကိုအရေးယူတဲ့ကိစ္စတွေအာဏာပိုင်တွေအထူးသဖြင့်တက်မတော်ပိုင်းကဆက်ဆက်ထိမခံဖြစ်နေတာမဟုတ်တာလေးကိုသရော်စာလေးရေးတာနဲ့ပတ်သက်ပြီးတော့ကြီးကြီးကျယ်ကျယ်အပြစ်တွေကိုတိုးချက်ပြီးတော့ရုံတင်စစ်ဆေးနေတာတွေတွေ့ရပါတယ်ဆိုတော့အဲ့လိုဘက်မှကြည့်မယ်ဆိုရင်တော့လွတ်လပ်မှုအပြေအဝရှိကြပြီတော့မထင်မိပါဘူး
ဟုတ်ကဲ့ပါဒေါန်ဆန်းစုကြည်ရဲ့အခန်းကဏ္ဍပေါ့နော်ဒီ NLD အရတန်းအစိုးရတက်လာတဲ့ဆိုလူလူပြည်သူလူလူအများစုကလည်းအရင်ယူမျှော်လင့်ထားခဲ့ကြတာပါအဲ့တော့ဒေါန်ဆန်းစုကြည်တယောက်တည်းကိုပဲအားကိုးနေလို့ဖြစ်ပါမလားရှင်
Don San Sujigo, Pidru, Ago, Miamanes, Rara, Pama Pidurim, Catabalunga, Thu, Miaman Atayavare, Tegaleve, Don San Sujilo, Temiade, Gonzon Sura, Miamanangama, Aguram Kawa, with the mining the Samaleve, Imdan Jung Jung, Portunari Gonzon del Chepare. Damet Dogins of Imbiadru, Thu, the Outen, Lulurum, Yaubovia, Colon, Wine Luya Makis at Chepare, Lunan, Ledwebiro, Lunai, Yisin.
ပြေးွားတဲ့လူတွေအများများလူအပ်နေပါတယ်ပိုပြီးဆိုတာကဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကလည်းအာဏာတွေအများကြီးယူထားတယ်အခုနောက်ပိုင်းမှာပိုပြီးတော့မှယူလာလေသလားလို့ထင်မိပါတယ်ဒေါက်ဆင်ဟုတ်ကဲ့ပါအဲ့တော့စစ်တပ်နဲ့ဒီ NLD ရဲ့သဘောထားနှစ်မျိုးကျွန်တော်ကြားမိပါတယ်ပထမတစ်မျိုးကတော့ဝန်ကြီးချုပ်ဖြိုးမင်းသိန်းကအပြောဆိုမလိမ္မာဘူးစစ်တပ်နဲ့ဆက်ဆံရေးကောင်းဖို့အတွက်ဒေါအောင်ဆန်းစုကြည်ကအစွမ်းကုန်ကြိုးပမ်းနေရတဲ့အချိန်မှာဥဖြိုးမင်းသိန်းဒီလိုပြောလိုက်တဲ့အတွက်ကြောင့်ဆက်ဆံရေးဟာကန်တော်ကစားဖြစ်သွားနိုင်တဲ့မပြည့်မလဲဖြစ်သွားနိုင်တယ်လို့စွင့်နေတဲ့အစံကတစ်ဖက်ကကြားပါတယ်နောက်တစ်ဖက်
ဒီမှာအခုလိုကကွေဦးစည်းရုပ်ဆိုတာဟာနှွန်ကြိုင်းမျိုးရအဆင့်သာဖြစ်တယ်ဆိုတာပြောလိုက်တဲ့အတွက်ကြောင့်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဂုဏ်ပိတ်ခါပုံပုံမြင့်တက်လာစီတယ်လို့သုံးသပ်တဲ့လူလည်းရှိပါရခင်ဗျာဟုတ်ကဲ့အရေးကြီးတာကတော့သူတို့ပြောတာဆိုတာလည်းဒါပြောတာကဘလို့အရေးကြီးလို့လဲသူကတကယ်တက်နီကယ်လီလုပ်ငန်းသဘောအရာပြောရင်တော့
မှန်တင်သလားမှန်နေတာပဲဒီဟာကိုလည်းပဲစစ်တပ်ဘက်ကနေပြီးတော့ဆက်ဆက်တိမခံသိပ်ပြီးတော့အကဲဆက်နေရဆိုတာကတော့နည်းနည်းလုံလုံးနဲ့လို့ထင်ပါတယ်ဟုတ်ကဲ့ပါဒေါအောင်ဆန်းစုကြည်အနေနဲ့ကတော့ဦးဖြိုးမင်းသိန်းကိုဒီကာကွယ်ရေးဦးစည်းချုပ်ကိုတောင်းပန်လိုက်ဆိုတဲ့ဟိုအနေအထားနဲ့ပေါ့လေသူကနောက်ဆုံးဒါဒီပြဿနာကိုဖြေရှင်းပေးလိုက်တာပေါ့အဲ့ဒီဟာနဲ့အဲ့လိုမျိုးဖြေရ
ရပ်ဖက်နဲ့ဆက်ဆံရေးဆိုတာကတော့အခုမှစပြီးလက်တွဲပြီးလောက်ကြရဲဆိုတော့အများအားဖြောင်ဖြူးနေတဲ့လမ်းတော့ဟုတ်မှန်ဖြစ်ပါဘူးကတော့ဥစားဖြစ်တာလည်းရှိမယ်ပြန်လည်းသိမြတ်တာလည်းရှိမှာပဲမိသားစုတစ်ခုမှလင်းနဲ့မရအင်တောင်ဘက်တိဆောက်ကြသလိုပဲနေမယ်လို့ကျွန်တော်ထင်ပါတယ်ဒါရေရှည်သွားမှာပဲတစ်ဖက်ကပြောရင်တစ်ဖက်ကသီးခံမယ်နောက်တစ်ဖက်ကမှန်ရင်တစ်ဖက်ကသီးခံခွင့်ရမယ
sitter solo, little Dorema, Nessangayaga, no, she's a mere bolly, she need home with the sitter ye kanganani, the lotter ye kangana bolly, the lotter mago, or lotter a neat how or good twiggy at la bolly, blooming at those aluyavarish.
Okay, lotter, matacho, lo the walls of Gabio, you are a sewer. To the pizu lotter, they are anabine to bolly, lotter, ogra, dolego, a tins of macan, juban lunda, lotter, not timare, lotter, matajoa. ဥမာပြန်သုံးခြင်းနဲ့အဆုံးနှုံးအဲ့ဒါမျိုးဆိုရင်ဟာဒါမသုံးရဘူးဒီအဆုံးမတင်ရဘူးဒါမပြောဘူးဆိုပြီးတော့ပြိပင်မှုတွေတော်လေးလောက်တယ်ဆိုတာကျွန်တော်ကြားပါတယ်အပေါ်လွင်ဆုံးတစ်ခုကြားခဲ့တာဟိုဘုရားမောင်တော်ဘက်မှာလက်နက်ကင်ပြီးတော့ရဲစခန်းတွေဝင်တိုက်တာတော့ပုံကံဖို့လောက်တဲ့ကိစ္စတွေမှာအဲ့ဒီလူတွေကိုအကြံဖက်သမားလို့သုံးတာဟိုတော့မှလွတ်တော်ဥရာမကြိုက်ဘူးလို့ကျွန်တော်အလို
ဒီပညာရေးလောကဘောเนาะဘယ်လိုသုံးသပ်လို့ရပါလဲရှင်ဟုတ်ကဲ့သိပြောချင်ပါတယ်ဒီကိစ္စကိုကျွန်တော်ចောင်းဆရာသာသမီးចောင်းဆရာလုပ်လာတဲ့လူဆိုတော့ပညာရေးကိုအများအားတံပိုးထားပါတယ်ပညာရေးဟာတော်လှန်ရေးပါပဲကျွန်တော်အတွက်လူဖွဲ့စည်းတစ်ခုကိုတိုင်းပြည်တစ်ခုကိုပြုပြင်ဖို့ဆိုရင်ပညာရေးနဲ့သာပြုပြင်လို့ရမယ်ဒါပေမဲ့မြန်မာနိုင်ငံအခုဒီမိုကရေစီပြုပြင်ရေးမှာပညာရေးဟာလူအပ်လို့မ
တွက်ဒီမိုကရေစီနဲ့ဆင်းလျော်တဲ့လူတွေဒီမိုကရေစီစိတ်ဓာတ်ပြည့်ဝတဲ့လူတွေမွေးထုတ်ပေးဖို့ပညာရေးအဓိကတောင်းပါမြန်မာနိုင်ငံမှာအသက်မွေးဝန်းကြောင်းပညာရေးမှန်တော့မှန်ပါတယ်ဒါပေမဲ့အစင်းမြင့်ပညာတက္ကသိုလ်ပညာရေးရဲ့ယူနေချက်ဟာအလုတ်ကင်ပြေးဖို့မဟုတ်ပါဘူး look and got a sea by snare up Chilamabe through democracy, Jinzima, Bangwena, Luripian, Dawan's Yel Ripian, Pandi Bibo Luare, a good Elo Bonsamu Piano, Panditara, Matria, Mimanangama. I write a little Binayo level, Luke, you have think you are Amataja Lupinibare. Not who are English Lucinagiza, Sabiza, you cinema. Take the Badayadu, Wizardiban Badayadu, English Lucin the reckoning. Badar Jet Kuya Nidago. Padayaga pigeon at Finango Yabo Dakaro. Padasgao, Jonjon Jinina, Yau Tedewi, Lila Nayama, a Badago, who are English little red dot, through her Padaya, Jango Bama Mazio Bene, subject Jango Mazivene, Tamuwe Aung Laupe, Arau, to Pabi, Lotte Bi Pijara to Yavare, Pusura, Ubre, Ubrego, Sabiza Utinama, English Lucy Madre. The Ayuma Salera, Babalu Salera, so Ubre Sabiza Utama, English Rira Sagalum Richebi or Samuel Piru on Arole. Pima Palusa Luyamale, so Elu Pinairema, Hodvigan Pinari Bokna, Pina Escana, Yai Jagayavare.
The Louisa being Gauni Jarapo.
Okay, Bujons and Bildu Join, or I'm making Rome with Dunyeva Ukna Isgau.
Sia Ranelli, Luru Jama, Mira, who Pioni Sulija ready, Mimanangai, a Sata di Bono, who Secha Lunjo Musiela, Jama Ineo, who Kainiella, Bosia, Parimia Saga Validation.
General Diadwagria, Arrow, two swimmer, and General Luada Siwari, who you dog about it. General Arrow, the swimmer in the Messi Bounding in the Zara is Rod Lambi, Ma Miabi Dusani, Saza Muro, Mahu Kabu Lupio Valime, Gangana Lupio Mabo. Dabimet. Mesui Doromia, Utilane, Nemakone Lure, Suedo, Sia Lure, Siju, Sia Lure, Miaji to Yavajan, and Olomusu Elu, Pajam Jalong Pia de Ezra, Pomajima, ready made look Pire Sasari, Doromia, Mama, Bawina Harry, Blue, Blouse Route, the 2 hour Yitad, Yimitau, Yitara Harry, who are got the Sanga Jama Unitana, the Osinidia Sizip by a last rally, they made the upshot. Idriaro, Junya, Wesan Yare, Lurisura, Jama Yu, they think.
ယူဆိုင်ဟာမတူအောင်ခင်ဗျာဆရာအခုသွားခဲ့တဲ့ခီးစဉ်ထဲမှာတိုက်တိုက်ဆိုင်ဆိုင်လိုပဲပြောရမလားပေါ့နော်ဒီမြို့ဘာသာသာသနာဆောင်ရှောက်ရေးအဖွဲ့ပေါ်ဒီမဘာသာအဖွဲ့ဆိုင်ဘုတ်တွေမတင်ရတော့ဘူးဒီမဘာသာတွေလှုပ်ရှားမှုတွေမလုပ်ရတော့ဘူးဆိုတော့ကန့်တက်လာတဲ့ဒီမဟာနာလို့ခေါ်တဲ့ဒီတန်ခါမဟာနာရဲ့ကအဖွဲ့ကနေပြီးတော့စီးကြလိုက်တဲ့ကိစ္စတွေနဲ့ပတ်သက်ပ
ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ Mudai Sida, modern sense of nationalism, Sura Popa Layame. That time Yamasia Luri Alum, three Yamukoya, the Bini Tutelame, Luke, Piwayame, and Lusam Yumuhupen, a goody lever, a new Badazazna, Sretin, Purama, Jim Yang Ladi, Badaja, Lemetanes, Sura Muripilla, Sugria, Numananga Hira, the Hat. Gong Monde, Lala, Sinam Hubulu Timare, throughout Mudai, Badai, soon Yogde Lurine, the Kimire, Mudai, Mine, Gigenel Rijama, but Dibakalebe, Pubiki Twalawa, Esra, Nangae Quenim Gabu, Society Divided, but Lupesima would look well and moody. Pilla Nine Lare Pusilla Lutimare, the two are out of hand, Napkani Bio, Nangae the Mad Chugar, the Mindera Pandini, less a movie or Jagayabare.
Okay, but already you might not get a la la, chong on bureau, see a blue yatong da lo yavalation.
Cannot book ye a yara cannot say bureau. Say Chanda Ziakonga sick he looked on between you. Good meara poly, you might not get my D, who let she gongs on music being through who second man music. The love mat, TTIO Sibam la, did it on my change just one in the la. Nanganda, Simon Mago, Pizuru, Poma, Oza, Lomuhun, Pataluago, a democracy in Azu, Yapaga, Pumobio, Quebia, Dolim, Lasurachin, or Suing Mare. At the chain them have a Dilu, Quebia, Dwayne, Narudali, and getting Yama Bello, Yusatare, Sitae, the Horagaleve. A yen time of Yamle, Sigon Sinilim, Lutimare, Luaying Arupian Bio Cayame, how Sinin Lutaja, Sulet, the Bomunemia, Sanki Nilim, Lalletin of Sinamigare, democracy. Tonga me lala, Simane, Democratic Bidonzu Pime lala, Sarah. Think between 90 Wood, you know, sing the Gonzo name if you are not to buy it.
ဥကျော်ဇန်သားရဲ့မြန်မာရေးတုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသပတေးနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်ဖွေဦးရဲ့မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုနောက်ဆုံးကြံနေသေးတဲ့အားကစားသတင်းလွှာကိုနားဆင်ကြရအောင်ပါတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူ
ကျွန်တော်ရန်နိုင်မှာ VO ရဲ့တပတ်တွင်အကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ British Open ကောက်သီးပြိုင်ပွဲမှာတော့ American က Jordan Spieth Champion ဖြစ်သွားပါတယ်။ Real Madrid တိုက်စစ်မှု Morata ကို Chelsea ကပေါင်သန်း60နဲ့ဝယ်လိုက်ပြီးတော့ပြောင်းရွှေ့ခြေတွေခေါင်ခိုက်နေတဲ့ပုံမှာ Premier League ဥက္ကဋ္ဌကဘယ်လိုမှတ်ချက်ပေးလိုက်ပါသလဲ။ American ကနာမည်ကျော် Basketball ကစားသမား Stephen Curry ဟာတရုတ်နိုင်ငံမှာအခြေခံ Basketball သင်တန်းကိုပေးခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်အကစားသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဗြိတိန်နိုင်ငံမှာကျင်းပတဲ့ British Open ကောက်သီးပြိုင်ပွဲမှာတော့ American က Jordan Spieth ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Spieth ဟာတက်မှတ်ရိုက်ချက်ထက်12ချက်ရှော့ရိုက်ပြီးတော့ဒုတိယနေရာက Matt Kuchar ထက်3ချက်အသာနဲ့အနိုင်ရသွားတာဖြစ်ပါတယ်။မြောက်အလန်က Rory McIlroy ကတော့တက်မှတ်ရိုက်ချက်ထက်5ချက်ပဲရှော့ရိုက်ပြီးတော့အဆင့်4ပဲရခဲ့ပါတယ်။ Spieth ဟာ2015တုန်းကလည်း American Open နဲ့ The Masters ပြိုင်ပွဲတွေကိုအနိုင်ရခဲ့တာကြောင့်ဒါဟာသူ့အတွက်တော့3ခုမြောက် Major ဆုပလားလဲဖြစ်ပါတယ်ခင်ဗျာ။
ဘောလုံးသမားပြောင်းရွှေ့တွေဘက်မှာတော့ Chelsea သင်းကစပိန်တိုက်စစ်မှု Morata ကိုကလပ်သင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းနဲ့ခေါ်လိုက်ပါပြီ Real Madrid မှာကစားနေတဲ့ Morata ကို Chelsea ကပေါင်သန်း60နဲ့ဝယ်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့တောက်ချာနေမှာကြေညာပါတယ် Morata ကလည်းသူ့အနေနဲ့ Chelsea လို့အသင်းကြီးကိုရောက်လာတဲ့အတွက်အလွန်ဝမ်းသာမိကြောင်းအစွမ်းကုန်စူးစမ်းပြီးတော့ဂိုးတွေသွင်းနိုင်တဲ့လောက်အစွမ်းကုန်သွင်းပြီးစူဖလားတွေယူသွားမှာဖြစ်တယ်လို့ Morata ကပြောပါတယ်အစောပိုင်းတော့ Morata ဟာ Man U ကိုရောက်မယ်လို့သတင်းတွေအတော်လေးထွက်ခဲ့ပြီးMan U နဲ့ Real Madrid ကြားမှာပြောင်းရွှေ့ကြေးကိစ္စအဆင်မပြေဖြစ်သွားတာကြောင့်နောက်ဆုံးမှာ Man U က Chelsea ပြစ်မှတ်ထားနေတဲ့ Lukaku ကိုခေါ်သွားတဲ့အတွက် Chelsea က Man U ခေါ်ဖို့လုပ်နေတဲ့ Morata ကိုခေါ်လိုက်တာဖြစ်ပါတယ် Chelsea ကတိုက်စစ်ကိုအားပြေးလိုက်တဲ့အချိန်မှာ Man City ကတော့ Real မှာကစားနေတဲ့ Brazil နောက်ထပ်လူ Danilo ကိုပေါင်26တန်းခွဲနဲ့ဝယ်လိုက်ပါတယ်မန်စီးတီးနည်းပြဂေါ်ဒီယိုလာဟာနောက်တန်းလူတချို့ကိုအသင်းကနေထွက်ခွင့်ပေးပြီးတဲ့နောက်မှာနောက်တန်းကိုပြန်ပြီးအားဖြစ်နေတာဖြစ်ပြီးတော့အခုနောက်ဆုံးဒနီလိုကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်မန်စီးတီးကိုပြောင်းလာတဲ့နဲ့ပတ်သက်ပြီးဒနီလိုပြောတာကတော့
I spare for the conquistar tutto che fu
ကျွန်တော်အနေနဲ့အသင်းရဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းနိုင်ဖို့မျှော်လင့်ပါတယ်စိန်ခေါ်မှုတွေကိုရင်ဆိုင်သွားမှာဖြစ်ပြီးတော့မန်စီးတီးနဲ့အတူ Champion League ဖလားကိုဘူးဆွဲကြပါမယ်ကျွန်တော်ဒီကိုပြောင်းလာတာဂေါ်ဒီယိုလာကြောင့်ပါသူရဲ့ကစားတဲ့ပုံကိုသဘောကျပြီးတော့သူကလည်းကျွန်တော်ကိုဒီကိုပြောင်းလာအောင်စီအောင်နိုင်ခဲ့ပါတယ်။သူနဲ့တူတွဲပြီးတော့လှုပ်လှုပ်ချင်ပါတယ်
။ဒါပြင် Man City တင်းဟာ Monaco မှာကစားနေတဲ့အသက်23နှစ်အရွယ်ပြင်သစ်ဘယ်နောက်ခံလူ Benjamin Mendy ကိုလည်းပေါင်52တန်းနဲ့ဝယ်ဖို့သဘောတူညီမှုရပြီလို့ Britain သတင်းတွေကဖော်ပြနေပါတယ်။အဲ့လိုဆိုရင်တော့သူဟာ Kyle Walker ရဲ့စံချိန်ကိုချိုးပြီးတော့ကမ္ဘာဈေးကြီးဆုံးနောက်တန်းလူဖြစ်လာမှာဖြစ်သလို Man City တင်းဟာလည်းဒီနေ့ဘောလုံးရာသီမှာနောက်တန်းအတွက်ပေါင်တန်း100ကျော်သုံးစွဲလိုက်တာဖြစ်ပါတယ်ခင်ဗျာ။ အစမတင်ကတော့ဘီယလီဗီကူစင်အသင်းမှာကစားနေတဲ့မက္ဆီကိုတိုက်စစ်မှုဟာဗီယာဟနန်ဒက်စ်ကိုဝယ်ဖို့သဘောတူညီမှုရပြီလို့ကြေညာလိုက်ပါတယ်။ချီချာရီတိုလိုလူသိများတဲ့မန်ယူနဲ့ရီယယ်မက်ဒရစ်တိုက်စစ်မှုဟောင်းကိုဝက်ဆမ်အသင်းကပေါင်16တန်းနဲ့ဝယ်ခဲ့တာဖြစ်ပါတယ်။သူဟာမက္ဆီကိုအတွက်48ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းပေးထားသူလည်းဖြစ်ပါတယ်ခင်ဗျာ။အီတလီဘက်မှာတော့ပိုလန်ဂိုးသမားဗိုက်တက်ရှက်စနီကိုဂျူဗန်တက်စ်အသင်းကပေါင်10တန်းနဲ့ခေါ်လိုက်ပါတယ်။ရှက်စနီဟာပြီးခဲ့တဲ့နှစ်နှစ်မှာတော့အာဆနယ်ကနေရိုမာအသင်းကိုအငှားစာချုပ်နဲ့သွားကစားခဲ့တာဖြစ်ပြီးတော့အခုနောက်ဆုံးသူဟာဂျူဗန်တက်စ်အသင်းမှာ2021အထိကစားဖို့စာချုပ်ချုပ်လိုက်တာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ်ဘောလုံးသမားအပြောင်းရွှေ့တွေထဲမှာတော့အလုတ်ခတ်ဆုံးဖြစ်တာက PSG ကနေမားကိုကမ္ဘာစံချိန်တင်ပြောင်းရွှေ့ကြီးပေါင်196တန်းနဲ့ဝယ်ဖို့သဘောတူထားပြီးလို့ဥရောပမှာသတင်းတွေထွက်နေတာဖြစ်ပါတယ်။ဒါပေမဲ့ဘာစီလိုနာနီးပြအနက်စတိုဗယ်ဗာဒေကတော့
Estamos en
Darío Cola Halari ပါဗျာ။ Darío ဖြစ်လာတာကိုလည်းနားလည်ပါတယ်။ဒါပေမဲ့ သူကကျွန်တော်တို့နဲ့ရှိနေပြီးတော့ကျွန်တော်တို့ကလည်းသူ့ကိုအတင်းမှာဆက်ရှိစေချင်ပါတယ်။ကျွန်တော်နေမာနဲ့စကားပြောပြီးပါပြီ။အဲဒီတုန်းကလည်းနီးပြူဝါကိစ္စတွေနဲ့တခြားကိစ္စပဲပြောတာပါ
။တကယ်လို့နေမာသာဘာစလိုနာကနေ PSG ကိုပြောင်းခဲ့မယ်ဆိုရင်တော့ကမ္ဘာစံချိန်တင်ပြောင်းရွှေ့ကြီးဖြစ်လာမှာပါ။အခုနှစ်ပိုင်းတွေအတွင်းဘောလုံးသမားပြောင်းရွှေ့ကြီးတွေဟာအန်အောစရာကောင်းလောက်အောင်ကိုကြောက်ခမန့်လိလိဖြစ်လာနေတာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Premier League ဥက္ကဋ္ဌ Richard Scudamore ကတော့
I think Zidane got transferred for 46 million pounds back in
2019 မှာ Zidane ကိုပေါင်46တန်းနဲ့ဝယ်တုန်းက Premier League ရဲ့ဝင်ငွေကပေါင်တန်း460ပါဆိုတော့တစ်ဆယ်ရာခိုင်နှုန်းမှာအဲ့ဒါနဲ့တိုင်းမဲ့ဆိုရင်တော့ခုခေတ်မှာပြောင်းရွှေ့ကြေးကတန်း300လောက်ဖြစ်ရမှာပါဒါပေမဲ့လည်းအဲ့လောက်ထိမရောက်သေးပါဘူးအသင်းတွေကထူးချွန်တဲ့ကစားသမားတွေခေါ်ဖို့လိုတဲ့အတွက်ငွေတွေတုံးလာကြပါတယ်ဒါမှလည်းအသင်းကစိတ်လှုပ်ရှားဖို့ကောင်းမှာပါယင်းနှိမ့်လှမ်းမှုတွေမလုပ်ဘဲတော့မရနိုင်ပါဘူး
ဒီကုန်ပြပြိုင်ပွဲတွေဘက်မှာတော့ပြင်သစ်နိုင်ငံမော်နာကိုမှာတောက်ကြနေကချင်းပါခဲ့တဲ့ Diamond League ပြေခုံပြပြိုင်ပွဲရဲ့မီတာတရာပြိုင်ပွဲမှာဂျမေကာနိုင်ငံက Olympic နဲ့ကမ္ဘာပြေခုံပြချန်ပီယံ Usain Bolt ဟာ 9.95 စက္ကန့်ပြေးပြီးတော့ပုတ်ခါတီကာနဲ့အနိုင်ရသွားပါတယ်။ Bolt ဟာကြောတန်ရာကြောင့် Germany မှာကုသမှုတွေယူနေရပြီးတော့ဒီပြိုင်ပွဲဟာ London မှာရှေ့လာချင်းပါမဲ့ကမ္ဘာပြေခုံပြပြိုင်ပွဲမတိုင်ခင်သူ့အနေနဲ့နောက်ဆုံးဝင်ပြိုင်တာဖြစ်ပါတယ်။လန်ဒန်ကမ္ဘာပြေကုန်ပြပြိုင်ပွဲမှာတော့ဘုတ်ဟာမီတာ100နဲ့မီတာ400လက်စင်ကန်ပြိုင်ပွဲတွေကိုပဲဝင်ပြိုင်မှာဖြစ်ပြီးတော့မီတာ200ကိုဝင်ပြိုင်မှာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ကနာမည်ကျော်ဘတ်စကတ်ဘောကစားသမားစတီဖန်ကာရီဟာတရုတ်နိုင်ငံမှာလူငယ်တွေကိုအခြေခံဘတ်စကတ်ဘောသင်တန်းနေပေးခဲ့ပါတယ်ဘေကျင်းမြို့မှာစနေနေ့ကလုပ်တဲ့ဒီစီဇန်ကိုတရုတ်မျိုးသားဘတ်စကတ်ဘောအဖွဲ့ချုပ်ကစီစဉ်ခဲ့တာဖြစ်ပြီးတော့စတီဖန်ကာရီကဘတ်စကတ်ဘောအခြေခံနည်းစနစ်တွေကိုတင်ပြခဲ့တာပါတရုတ်နိုင်ငံမှာဘတ်စကတ်ဘောကစားနည်းတိုးတက်လာဖို့အတွက်ဆိုပြီးတော့တရုတ်ဘတ်စကတ်ဘောအဖွဲ့ချုပ်နဲ့ပညာရေးဝန်ကြီးဌာနပူးပေါင်းပြီးတော့အခြေခံပညာအကြောင်းတွေမှာဘတ်စကတ်ဘောနဲ့ခန္ဓာကိုယ်ကြံ့ခိုင်ဖွံ့ဖြိုးရေးတွေကိုသင်ယူညွှန်းတဲ့တစ်ခုဖြစ်နေထည့်သွင်းပြီးတော့တင်ပြနေတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းဘက်စင်အားစားသတင်းလွှာကိုနားဆင်ကြကြရတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြပြချင်းည 10:00 နာရီကနေ 11:00 နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါတယ်မနေ့ကဖန်ကြာသာပရင်းနေ့မနေ့6:00နာရီကနေ9:00နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထက်ကကြေညာပေးပါအောင်မရှင
်ရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရပ်ကော့ကရုရှားပေါ်အမေရိကန်ပြည်တော်စုရဲ့ပိတ်ဆို့တန်းခတ်အရေးယူမှုတစ်ခုလက်တုံပြန်သွားနိုင်တယ်လို့ပြောဆိုလိုက်ပါတယ်လွန်ခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားတွေကြားဝင်နောက်ဆက်ခဲ့တယ်ဆိုပြီးအမေရိကန်ဘက်ကထပ်မံပိတ်ဆို့တန်းခတ်လိုက်တာဖြစ်ပါတယ်လေရင်ကပြောင်းလဲထားသူတွေကိုအမေရိကန်စစ်တပ်တွင်ဘယ်လိုယာရုနေရာကိုမှတာဝန်ထမ်းခွင့်ပြုတော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်သမ္မတဘရက်ကိုဘာမှအစိုးရလက်ထက်လွန်ခဲ့တဲ့တစ်နှစ်ကျော်ကချမှတ်ခဲ့တဲ့မူဝါဒကိုပြောင်းပြန်လှန်လိုက်တာဖြစ်ပါတယ်။ Twitter လူမှုကွန်ရက်ဆန်းမျက်နှာမှာရေးသားချက်မှာတော့သမ္မတထရန့်ကသူ့ရဲ့ဗိုလ်ချုပ်ကြီးတွေစီရေကျွမ်းကျင်သူတွေနဲ့ညှိနှိုင်းတိုင်ပင်ပြီးတဲ့နောက်မှာနိုင်ငံရဲ့လက်နက်ကင်တပ်ဖွဲ့တွေအတွင်းလေအင်္ကာပြောင်းထားသူတွေကိုလက်ခံနေတာကိုသူ့အနေနဲ့အဆုံးသတ်ဖို့ဖြစ်လာရတာလို့ရေးသားခဲ့ပါတယ်။အမေရိကန်ထက်လွတ်တော်မှာအရင်သမ္မတဘရက်ကိုဘားမရဲ့ချက်မှရေးဆောက်ရှောက်မှုဥပဒေကိုပယ်ဖျက်ရေးနဲ့ပတ်သက်ပြီးဆွေးနွေးကြဖို့မဲခွဲဆုံးဖြတ်ပေးတဲ့နောက်နိုင်ပိုင်းအကြံမှာပဲချက်မှရေးဆောက်ရှောက်မှုဥပဒေကိုအစားထိုးဖို့ရည်ရွယ်ဆဲတဲ့အလုံးစုံပြုပြင်ပြောင်းလဲရေးဥပဒေချက်ကိုတော့အထက်လွတ်တော်မှာပယ်ချလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကန်ဒါဟာပြည်နယ်မှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးစစ်သား26ဦးသေဆုံးရပြီး73ဦးဒဏ်ရာရတယ်လို့အာဖဂန်တာဝန်ရှိသူတွေကအတည်ပြုပါတယ်။ Karas KI တွင်းကအာဖဂန်စစ်တပ်ရဲ့အခြေစိုက်စခန်းတစ်ခုကိုပိတ်မှတ်ထားပြီးညအချိန်မတော်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရတဲ့ဦးကလည်းပြောပါတယ်ရှင်
။ဗိုလ်ထုနေညာပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့မီခေဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မြတ်နာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.